Welcome to the Voice of America in Burmese.
Mingla ba shin. Washington New York VOA American တန်ကနေ2020ပြည့် November 25ရက်ဗုဒ္ဓဘုရားနေ့နဲ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့မတ်တိန်ကြီးထိုက်တို့ကပူးတွဲတင်ဆက်မှာပါ။Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းလူပေါင်း59သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ကမ္ဘာမှာ COVID-19 အဆိုးဆုံးနိုင်ငံစီးရင်ထိတ်ဆုံးမှရှိနေတဲ့အမေရိကန်မှာကူးစက်ခံထားရသူပေါင်း 12.4 သန်းကျော်ရှိနေပြီးသူ့ရဲ့နောက်မှာအိန္ဒိယက 9.1 သန်းနဲ့ဘရာဇီးမှာ6သန်းရှိနေပါတယ်။ကမ္ဘာမှာဗိုင်းရပ်စ်ကြောင့်လူပေါင်း 1.4 သန်းသေဆုံးခဲ့ပြီးအဲ့ဒီထဲက2,500 ကျော်ဟာအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်။ဒီအတောတွင်းနိုင်ငံရခြားကနေလာတဲ့ခီးသွားတွေအနေနဲ့ရောက်ရှိတဲ့အချိန်မှာ COVID-19 ကူးစက်ခံရမှုရှိမရှိစောင့်ကြည့်စစ်ဆေးဖို့ရက်အနည်းငယ်ကြာပဲတည်တံ့ခွဲနေထိုင်ဖို့ရှိနိုင်ကြောင်းဒီတိန်အစိုးရကအင်္ဂါနေ့ကကြေညာခဲ့ပါတယ်။လက်ရှိစီးနင်းစည်းကမ်းတွေအရ14ရက်ကြာ quarantine တည်တံ့ခွဲနေဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီဇင်ဘာလ15ရက်ကစပြီးခီးသွားတွေအနေနဲ့9ရက်ကြာပြီးတဲ့နောက် COVID ရှိမရှိပတ်စံပေးစစ်ဆေးပြီးတော့ကူးစက်မှုမရှိဘူးဆိုရင်တည်တံ့ခွဲနေထိုင်တာကိုအဆုံးသတ်လို့ရသွားပြီဖြစ်ပါတယ်။ဂျာမနီနိုင်ငံမှာတော့ဒီဇင်ဘာလခရစ်စမတ်အားလည်းရနေမိသားစုတွေပိုးပြီးစုစည်းနိုင်ရည်နီးလမ်းတွေကို16ပြည်နယ်ကအုပ်ချုပ်ရေးအရာရှိတွေရှာဖွေနေကြပါတယ်။အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲမှာဒီမိုကရက်ဂျိုးဘိုင်ဒန်အနိုင်ရကြောင်းပြည်နယ်အုပ်ချုပ်ရေးမှူးတွန်ဝူးဖ်ကအင်္ဂါနေ့ကအတည်ပြုကြေညာခဲ့ပါတယ်။သူရဲ့ Twitter ကနေရေးသားထားတဲ့အထက်မှာရွေးကောက်ပွဲကနေအနိုင်ရတဲ့သမ္မတနဲ့ဒုသမ္မတကိုပန်ဆယ်ဗေးနီးယားပြည်နယ်အစိုးရရုံးကနေအတည်ပြုခဲ့ကြောင်းနဲ့ Federal ဥပဒေအရလိုအပ်ချက်အတိုင်းပြည်နယ်ကိုစားပြုမဲအရေးအတွက်မှာ Joe Biden နဲ့ Kamala Harris တို့အနိုင်ရကြောင်းတရားဝင်ရေးထားတဲ့စာမှာသူလက်မှတ်ထိုးခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။အခုလို Biden အနိုင်ရသွားတာဟာပန်ဆယ်ဗေးနီးယားရဲ့ပြည်နယ်ကိုစားပြုမဲအရေးအတွက်20လုံးကိုသမ္မတထရန့်ပ်ကဆုံးရှုံးလိုက်တာလည်းဖြစ်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ရဲ့တရားဝင်ထုတ်ပြန်ချက်ရလဒ်တွေအရဘိုက်ဒန်ဟာပြည်နယ်တွင်းမဲပေါင်း 3.46 သန်းနိုင်ရခဲ့ပြီးထရန့်ပ်က 3.38 သန်းရရှိခဲ့ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကပန်ဆယ်ဗေးနီးယားပြည်နယ်မှာထရန့်ကဟယ်လရီကလင်တန်ကိုမဲအရေးအတွက်4,400ကျော်အနိုင်ရခဲ့တာဖြစ်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲကော်မရှင်အကြီးအကဲကေဒီဘုတ်ဘာကတော့ရွေးကောက်ပွဲဆိုင်ရာအရာရှိတွေမဲယုံဝန်ထမ်းတွေကိုဒီမိုကရေစီရဲ့စစ်မှန်တဲ့သူရဲကောင်းတွေဖြစ်ချီးကျူးဂုဏ်ပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဗဟိုဘဏ်အကြီးအကဲဟောင်းဂျန်နက်ယဲလင်းကိုဗဏ္ဍာရေးဝန်ကြီးအဖြစ်ရထားကြောင်းရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကကြေညာခဲ့ပါတယ်။သူ့ရဲ့ဂုဏ်သတင်းအတွေ့အကြုံကြွယ်ဝမှုနဲ့ပတ်သက်လို့ဘိုက်ဒန်ရဲ့ပြောကြားချက်ထဲမှာဗဟိုဘဏ်အကြီးအကဲဟောင်းအပြင်စီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌဖြစ်ပါဆောင်ရွက်ခဲ့မှုတဲ့ဂျန်နက်ယဲလင်းဟာနိုင်ငံရေးအတွေ့အကြုံမှာရှိသူဖြစ်တဲ့အတွက် COVID-19 ကပ်ရောဂါကြောင့် American စီးပွားရေးကျဆင်းခဲ့မှုကိုပြန်လည်နလန်ထူမောင်းနှင်ဖို့ဥဆောင်နိုင်မဲ့သူဖြစ်ထက်သွင်းပြောဆိုခဲ့ပါတယ်။ဒါဟာ American သမိုင်းနှစ်ပေါင်း231နှစ်အတွင်းဂျန်နက်ယဲလင်းအနေနဲ့ပထမဆုံးအမျိုးသမီးဗဏ္ဍာရေးဝန်ကြီးဖြစ်လာဖို့ရှိနေတာပါ။သူ့ကိုဗဏ္ဍာရေးဝန်ကြီးအဖြစ်ရထားကြောင်းThe Wall Street Journal သတင်းစာကပထမဆုံးဖော်ပြခဲ့ပါတယ်။အသက်84နှစ်အရွယ် Janet Yellen ဟာ2014ကနေ2018ခုနှစ်အထိဗဟိုဘဏ်ဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့ပြီးချင်ရှားတဲ့အလုပ်သမားစီးပွားရေးပညာရှင်တဦးလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေနဲ့တန်တမာရေးတကားဖွင့်လာဖို့မျှော်လင့်ချက်တွေကိုအီရန်ဘာသာရေးကောင်းဆောင် Ayatollah Ali Khamenei ကအင်္ဂါနေ့ကသတိပေးလိုက်ပါတယ်။ American ရွေးကောက်ခံသမ္မတ Joe Biden နဲ့ညှိနှိုင်းဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းအီရန်သမ္မတ Hassan Rouhani အစိုးရကအချက်ပေးလိုက်ပြီးတဲ့နောက်မှာအခုလိုခါမေနီဘက်ကအနောက်နဲ့ဆက်ဆံရေးကိုသတိပေးလိုက်တာဖြစ်ပါတယ်။အီရန်သမ္မတ Rouhani အပါအဝင်ပါလီမန်ဥက္ကဋ္ဌမိုဟာမက်ဘခါဂါလီဘဖ်နဲ့တရားရုံးချုပ်အကြီးအကဲအစ္စရာဟင်ရာစီရိုနဲ့တွေ့ဆုံစဉ်အယတိုလာအာလီခါမေနီကအနောက်နိုင်ငံတွေကိုယုံကြည်လို့မရကြောင်းအခုလိုပြောကြားခဲ့ပါတယ
်။မစလီရတ်အတဟရင်ဖီမစီရာအဗလ
်အီရန်နိုင်ငံအနေနဲ့နိုင်ငံသားတွေကိုယုံကြည်လို့မရနိုင်တယ်လို့သူတို့ဘက်ကတကားဖွင့်လာဖို့ဆိုတာကိုလည်းမျှော်လင့်လို့မရနိုင်ပါဘူး။တချိန်ကပိတ်ဆို့မှုတွေကိုရုတ်သိမ်းခဲ့ပြီးနှစ်ပေါင်းများစွာနှိမ့်နိုင်ခဲ့ပေမဲ့လည်းအချီးအနှီးပဲဖြစ်ခဲ့ပါတယ်လို့သူကပြောသွားတာပါ။ 2015အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရက2018ခုနှစ်မှာနှုတ်ထွက်ခဲ့တာနဲ့ပတ်သက်လို့အီရန်ဘာသာရေးကောင်ဆောင်ကရည်ညွှန်းပြောကြားခဲ့တာဖြစ်တယ်လို့လည်းသူ့ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကတော့အီရန်နဲ့တန်တမန်ဆက်ဆံရေးပြန်ပြီးဆောင်ရွက်မယ်လို့ကတိပေးခဲ့ပါတယ်ရှင်။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 9.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျွန်မတင်ကြီးထိုက်ပါမြန်မာနိုင်ငံမှာအင်ကာနေကကိုဗစ် -19 အတီးပြုလူနာ1932ဦးထပ်တိုးတာကြောင့်အခုဆိုရင်အတီးပြုလူနာစုစုပေါင်း 82,236 ယောက်ထိရှိပါတယ်ဓာတ်ခွဲနမူနာ 22,000 နီးပါးစစ်ဆေးခဲ့တဲ့အထက်မှာ 1,900 ကျော်တွေ့တာဖြစ်ပါတယ်အင်ကာနေကကိုဗစ်ကြောင့်သေဆုံးသူ19ဦးထပ်တိုးတာကြောင့်သေဆုံးသူစုစုပေါင်း1984ဦးထိရှိသွားပါပြီ။အင်ကာနေအထိဆေးရုံဆင်းခွင့်ရသူစုစုပေါင်း6000ကျော်ရှိတာမို့ဆက်ပြီးတော့ဆေးကုသမှုခံယူနေရသူ2000နီးပါးရှိပါတယ်။စောင့်ကြည့်လူနာစုစုပေါင်း1000ကျော်ရှိပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ် -19 စစ်ဆေးပြီးသူပေါင်းတန်း6000နီးပါးရှိပြီးကိုဗစ်ဖြစ်ပွားမှုကရန်ကုန်မှာအများဆုံးဖြစ်ပြီးမန္တလေးမှာပါဖြစ်ပွားမှုမြင့်တက်လာနေပါတယ်ရှင်။ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုမရှိစေရအကာအကွယ်ပေးဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဂျာကာလာအစီအမံအမိန့်နဲ့အညီမြန်မာအစိုးရဘက်ကဒုတိယမြောက်အစည်းအခမ်းစာကိုတနင်္လာနေ့ကတင်သွင်းပါတယ်။ဒီအစည်းအခမ်းစာကိုတော့အများပြည်သူကြည့်ရှုနိုင်ရအတွက်ထုတ်ပြန်အောင်မှာမဟုတ်ပါဘူး။မြန်မာအစိုးရဘက်ကတနင်္လာနေ့အစည်းအခမ်းစာတင်သွင်းမှုကိုအတိအပြီးထုတ်ပြန်ထားတာမရှိပေမဲ့အမေရိကန်အခြေစိုက် Global Justice Center ကမြန်မာဘက်ကဒုတိယမြောက်အစည်းအခမ်းစာတင်သွင်းမှုကိုကြိုးဆိုကြောင်းနဲ့အတူပဲဒီအစည်းအခမ်းစာတင်ပြီဆိုတာကိုထုတ်ပြန်တာဖြစ်ပါတယ်။ရိုဟင်ဂျာရေး ICJ ရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာဘက်ကပထမဆုံးအစည်းအခမ်းစာကိုမေလအတွင်းတင်သွင်းတာဖြစ်ပြီးအခု6လကြာမှဒုတိယမြောက်အစည်းအခမ်းစာကိုတင်သွင်းရတာဖြစ်ပါတယ်။Global Justice Center အဖွဲ့ကြီးရဲ့ဥပဒေရေးရာညွှန်ကြားရေးမှူး Grant Shubin ကတော့မြန်မာဘက်ကဒုတိယမြောက်အစည်းအခမ်းစာတင်တဲ့အပေါ်မှာကြိုးဆိုချောင်းပြောပေမဲ့လေ Rohingya တွေရင်ဆိုင်နေရဆဲဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နိုင်ခြင်းအလားအလာတွေပိုပြီးများလာစေတဲ့ခွဲခြားဆက်ဆံမှုနဲ့အပြစ်ကလူငင်းချမ်းသာ권ရနေတဲ့အခြေခံအရေးအမြစ်တွေကိုမြန်မာဘက်ကဘာမှဖြေရှင်းနိုင်တာမရှိသေးဘူးလို့ထောက်ပြဝေဖန်ပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံပါဘူး။ဒါပေမဲ့လည်းအခုဒုတိယတပ်တန်းမှာလည်းရခိုင်အရေးကိစ္စကိုအဓိကဦးစားပေးကိစ္စတစ်ရပ်ထားရှိမယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာကြေညာပြုထားပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားမှုအဖွဲ့ VROUK ကတော့ရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားပြန်အမိန့်ထုတ်ပြန်ထားပြီးမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာတရားရုံးရဲ့အမိန့်ကိုမြန်မာနိုင်ငံကလိုက်နာအောင်နိုင်ငံတကာကဖိအားပေးဖို့လည်းတနင်္လာနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီရေရှည်ခန့်မဲ့ဌာနီပြန်ရေးဖြစ်လာဖို့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ EK Abdul Momen ကထောက်ပြပြောဆိုလိုက်ပါတယ်။ရိုဟင်ဂျာပြည်ထနာဖြစ်ရှင်းနိုင်ရေးနိုင်ငံတကာဘက်ကအရေးပေါ်တိုးမြှင့်ဆောင်ရွက်ကြဖို့လိုတယ်လို့လည်းဝန်ကြီးကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာတမတ်ကြီးတွေအဖြစ်အသက်ခန့်အပ်ခံကြရတဲ့ဆွီဒင်တမ်းအမတ်ကြီး၊စပိန်တမ်းအမတ်ကြီးနဲ့နော်ဝေးတမ်းအမတ်ကြီးတို့နဲ့နိုင်ငံတော် AK ဟာဗက်တမာမှာတွေ့ဆုံစဉ်အခုလိုတိုက်တွန်းလာလို့နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်သက်မခံပေမဲ့လည်းဒီဒုက္ခသည်တွေကိုပြန်စည်းစစ်လက်ခံမယ်လို့ပြောဆိုထားပါတယ်။ တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆုမိုတီဂျီတို့ဂျပန်နိုင်ငံမြို့တော်တိုကျိုမှာအင်္ဂါနေ့ကတွေ့ဆုံပြီးတရုတ်ရဲ့ဩဇာကြီးလာမှုကြောင့်ဒေသရင်းစိုးရိမ်မှုနှစ်နိုင်ငံစီးပွားရေးဆောင်ရွက်ချက်တွေနဲ့ကိုဗစ်ကိစ္စအပါအဝင်ကိစ္စရပ်အများအပြားကိုဆွေးနွေးခဲ့ကြပါတယ်နိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့ဆွေးနွေးမှုတွေနောက်လုပ်တဲ့သတင်းစာရှင်းလင်းတာမှာတော့နှစ်ဖက်တန်တမန်တွေကြားသဘောတူညီချက်အတော်များများရပေမဲ့အရှိတရုတ်ပင်လယ်အရင်းနဲ့ပတ်သက်တဲ့ဒေသရင်းလုံခြုံရေးကိစ္စကတော့မပြေမလည်ဆက်ရှိနေတဲ့အခြေအနေဆိုတာရှင်းရှင်းလင်းလင်းထွက်ပေါ်လာပါတယ်
။また両国間の懸案事項についても議論を行いました。
ဆန္ဒပူဂျွန်နီရေးပြင်အရေးဂျပန်ရဲ့အနေအထားကိုရှင်းပြခဲ့ပြီးတရုတ်ဘက်ကအပြုသဘောဆောင်ဆောင်ရွက်ဖို့အပြည့်အထန်တိုက်တွန်းကြောင်းဒီကိစ္စနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးပြောဆိုခဲ့တာပါ။အရှေ့တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေကိုဂျပန်ကဆန္ဒကူလို့ခေါ်ပြီးတရုတ်ကဒိုင်အိုယူလို့ခေါ်တာပါ။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည်း
刚才莫外相还提到了
ダイオユ中也遅延尼姑日本文機がれ審査とわれあちゃうダイオユ尼が遅延尼類姑帝玉が喪知尼ちゃん表述とわらば日本5番天保帝がディ陰波野瓶姑陣陣運要乱にぴ帝玉派がれ揺れちゃやもしべ漏あてろ動遍にやだと表述とわらဖြစ်ပါတယ်ဒီရွေးမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်သတင်းတွေကိုနားဆင်ခဲ့ကြရတာပါသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းထွက်ပေါ်လာမဲ့အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်တဲ့အခြေအနေနဲ့အလားအလာတွေကိုတင်ပြပါမယ်ကျွန်တော်မိုးစောပါငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ရေးအတွက်တနိုင်ငံလုံးအပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကြိုင်းဟင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ PPSG ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကိုဒီကနေ့ဗုဒ္ဓဦးနေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးဖို့ရှိနေပြီးအစိုးရဘက်ကတော့ဒီအစည်းအဝေးအပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့မျှော်လင့်ထားတာပါငင်ကြဲဆွေးနွေးပွဲတွေပြန်လည်စတင်နိုင်တဲ့အခြေအနေကိုငင်ကြဲကော်မရှင်ကကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုအခုလိုပြောပါတယ
်။အဲ EU တွေတက်မှာတော့လက်ဖြစ်မှာလက်မှတ်ရေးထိုးထားတဲ့ EU ဆယ်ပွဲရဲ့ PPSC အစည်းအဝေးကိုစမယ်လို့နားလည်ရအောင်။အဲ့တော့ဒီရင်တော့ဒီကမာလာဇန်လောက်ပါတော့ဆယ်ပွဲအကဒီရင်နဲ့အလုပ်တော်ဆွေးနွေးပွဲတွေရတယ်ပြန်စမယ်လို့ကျွန်တော်ပြောတယ်နော်။ဒီကတော့လက်မမထွားသေးတဲ့သူတွေနဲ့လည်းဒီကိုဗစ်ကြောင့်ဆင်းရဲထားတာတွေဟာဒီဇင်ဘာလကျမ်းပါပြန်ပြီးတော့ဖြစ်နေနေကြတယ်ဖြစ်နေပါ့မယ်
ရွေးကောက်ပွဲအလွန်အစိုးရတဲ့လက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဥဆောင်အကောင့်ထဲပေါ်နေတဲ့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ငြိမ်းချမ်းရေးကွန်ပျူတာ PC ကိုအစ်စ်ပြောင်းလဲဖွဲ့စည်းနိုင်တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီလိုပြန်လည်ဖွဲ့စည်းရင်ငင်းချိုင်းလုပ်ငန်းစဉ်အပေါ်တည့်ရောက်နိုင်မလားဆိုတာကိုတော့ဦးလာမောင်ရွှေကအခုလိုပြောပါတယ်
။ဒါတော့ကျွန်တော်တို့တက်လာမှမပြီးပါဘူး။အဲ့တော့သူ့ဖွဲ့မှုဆိုတာကတော့အခု၅နှစ်ကြာဆောင်ရွက်ခဲ့တဲ့ပုံမှာဒီနေ့ကော်မရှင်တို့ FRC တို့ကိုသူ့ဖွဲ့ကိုဖုတ်ပြမှာတော့သက်ဆိုင်တဲ့ကောင်းဆောင်တွေဖုတ်ပြမှာ။ဒါပေမဲ့ဘယ်လိုပဲသူ့ဖွဲ့မှုတွေရှိပါလေ။လမ်းကြောင်းကတော့ဒီ SC လမ်းကြောင်းပေါ့။ပြီးတော့လည်းကျွန်တော်တို့လုပ်ငန်းစဉ်ကလည်းဒီနေ့အိုက်ခေါ်ပတ်သူရင်းလာကျွန်တော်တို့သဘောတူကြတာတွေဆက်ပြီးတော့အကောင့်တွေပေါ်ရမယ်လုပ်ငန်းစဉ်တွေဖြစ်ပါတော့
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအမြင်ကိုတော့ပို့အမျိုးသားလွမြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွမြင့်ထွန်းကအခုလိုပြောပါတဲ့
ကျွန်တော်ဒီငယ်ငယ်ဆွေးနွေးပွဲတွေပြန်စနိုင်ဖို့ကတော့ကျွန်တော်ဒီနေ့နိုင်ငံရေးအခြေအနေအခင်းကျင်းနဲ့လည်းဆိုင်ပါတယ်နောက်ခု NLD ကပဲပြန်ပြီးတော့အနိုင်ရတဲ့သဘောအစိုးရဖွင့်တဲ့သဘောမျိုးရှိပါတယ်ကျွန်တော်တို့ကငကူဒီပြည်တော်ဘောလုံးစာချုပ်အစ်စ်ပိုင်း၃မှာသဘောတူညီခဲ့တဲ့အတိုင်းနိုင်ငံလုံးမှန်းပြင်နေစသွားနိုင်ဖို့ကတော့အပြောင်းလဲကြီးကြီးမားမားရှိမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ညီနေရတော့နှစ်ဖက်ဆွေးနွေးပြီးတင်းတင်းနဲ့ချင်းမှာပြန်ဆနိုင်ဖို့ကျွန်တော်လည်းပြင်ဆင်နေပါတယ်။အမလက်ဆန်ဆိုရင်ကျွန်တော်တို့က PPSC ငင်းငင်းလုံးမှန်းပြင်ဥဆောင်ဖွဲ့အစည်းအဝေးရှိပါတယ်။အစည်းအဝေးဆုံးမဲ့ကြရကျွန်တော်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။
25ရဲ့နေ့မှာကျင်းပမဲ့ PPSD စီဝေးမှာလက်နက်ကိုင်အဖွဲ့ဆယ်ဘွဲကရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေနောက်ဖြစ်ပေါ်လာမဲ့ငင်းချမ်းရေးလုပ်ငန်းစဉ်အခြေအနေတွေကိုသုံးသပ်မှာဖြစ်တယ်လို့27ရာစုပင်လုံနဲ့ NCA လက်မှတ်ရေးထိုးပြီးဆောင်ရွက်ခဲ့တာတွေကိုလည်းပြန်လည်သုံးသပ်ဖွယ်ရှိနေပါတယ် She sent me Ninja Lungansima, Pila Nanji, she did Sinko Jenna Patello, Ukumian Tonga, Kulu, Sepio Bade.
Ninja Lungansi Maro, Jolashi Lungansi Tango, Wana Ku, a two Akito Generuda, a Sua Lodor, Dambro, a Sufu Nyane, Genotan Alana Kankojina, being Nangi Padina, Jama Wally, being General and see Lemon be two did it.
ဒီကတာကျွန်တော်တို့စေမောကျဖြစ်ပါလိမ့်မယ်ဒါလည်းပဲကျွန်တော်အချင်းကြမှာဤနိုင်ငံဆွေးနွေးပြီးတော့ဒီနေ့အချိန်မြန်မာရပူပေါင်းဆောင်ရွက်နိုင်မယ်လို့လည်းကျွန်တော်တို့ထင်ထားပါတယ်ရလောစင်ပါတော့တရုတ်မြန်မာနေဆက်အခြေစားယူဒဘလူးအက်စီဝါအန်ဒီအေအေမိုင်းလာအက်စ်အက်စ်ပီပီရှန်ကီအိုင်အေကချင်တီအန်အယ်လီတအမ်ပလောင်းအမ်အန်ဒီအေအေကိုကန်အေအေရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေဟာအန်စီအေမှ င်ဖို့မျှော်လင့်ထားပေမဲ့ကိုဗစ်ကာယောဂအခြေအနေအရမြန်မာနိုင်ငံအတွင်းမှာဆွေးနွေးဖို့ဒါမှမဟုတ်ပြည်ပြည်မှာဆွေးနွေးဖို့ဆိုတာဖြစ်နိုင်တဲ့အခြေအနေတော့မရှိသေးပါဘူးဒီလိုအခြေအနေတွေရှိနေပေမဲ့အစိုးရတမ်ဘရွန်နဲ့တိုက်ပွဲတွေကျင်းချနေတဲ့ AA အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပဖို့ကမ်းလှမ်းလာတဲ့တမ်ဘရွန်ဘက်ကဒီကမ်းလှမ်းချက်ကိုကြိုးဆိုကြောင်းထုတ်ပြန်ပြီးတဲ့နောက်မှာရွေးကောက်ပွဲအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ရင်းNCA လက်မှတ်မီးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပါငင်းကြဲရေးဆွေးနွေးပွဲတွေပြန်လည်လမ်းပွင့်လာနိုင်မယ်လို့နိုင်ငံရေးအကဲကတ်တွေကသုံးသပ်နေကြပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။စင်တော်ဝင်းမင်ပါမြမရွေးကောက်ပွဲအပြီးအကြီးမားဆုံးပြဿနာတစ်ခုဖြစ်အများသုံးသပ်ထားတဲ့စခိုင်ပဋိပက္ခအချက်တဲကိုဖြစ်ရှင်းနိုင်ရေးလမ်းစပို့နိုင်ဖို့ဂျပန်ဆိုရဘကဘလို့ကူညီခဲ့တာကိုမြမနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးအချီရိုမာရူယာမာကိုမေးရမှာဂျပန်အစိုးရအထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါကနေတဆင့်အစိုးရနဲ့တက်ထိတ်ဆုံးခေါင်းဆောင်နှုတ်ကိုတွေ့ပြီးတိုက်တွန်းခဲ့ကြအောင်အခုလိုဆက်ရှင်းပြပါတယ
်။ရကန်ကြီးနဲ့မြန်ကျေရေးကအင်တာမားဆုတ်တဲ့တမိုင်းရှိတဲ့ကိစ္စပြပါတယ်။အေးအပွဲနဲ့တမတော်ကြမှာပြင်းပြင်းထန်ထန်တိုက်ပွဲရှိခဲ့ပါတယ်။နိုဝင်ဘာလရှိရင်လည်းအဓိကကဒုံဂျိုရဲ့အခြေအနေကြောင့်ရွေးကောက်ပွဲကိုမချင်းပါနိုင်လေတဲ့နေရာဆိုတာရှိခဲ့ပါတယ်။ရကိုင်းပြည်နဲ့ဒေတာခန့်ရဲ့အတန်းကနိုင်ငံရေးမှာဖောင်းနိုင်မှာတော့မဟုတ်ပါဘူးခင်ဗျာ။ဒါကြောင့်မို့လို့အဲ့ဒီရကိုင်းပြည်နဲ့အခြေအနေအဆင့်တစ်ဒီကောင်ဘက်ကိုတော့ပြခြင်းတဲ့ဘုန်းနဲ့ဆိုင်မှန်တာတဲ့ရွေးကောက်ပွဲကိုမြန်မြန်ဆန်ဆန်ချင်းပါနိုင်တာကအရေးကြီးတယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်။အဲ့ဒီလိုစကားကိုအဲ့ဒီလိုကိစ္စကိုမစ္စတာဆတ်ဆာဂါဝါကနိုင်ငံတော်အတိုင်ချင်းကပို့ဖို့ရအမတော်ကားတွေဦးတည်ချုပ်နဲ့ဆက်စပ်ပြောတဲ့အခါမှာကောင်းဆောင်ကြီးကလည်းရောက်စရုံးကြတယ်။အဲ့ဒီရွေးကောက်ပွဲကိုမြန်မြန်ဆန်ဆန်ချင်းပါနိုင်တာကအရေးကြီးတယ်ဆိုတာကအဲ့ဒီကလည်းရောက်တယ်။အဲ့ဒီတဘောရှိတာကိုတွေ့ခဲ့ပါတယ်။
ဟုတ်ကဲ့ဒီရွေးကောက်ပွဲပြန်လုပ်ပေးဖို့ပေါ့နော်။အေးအေးရခိုင်တက်မတော်နဲ့တက်မတော်တို့ကြားချိန်ညာချက်တွေထုတ်နိုဝင်ဘာ12ရက်လောက်မှာတင်တယ်တောင်းဆိုကြချိုးဆိုကြတာတွေမှာရောဝင်ကူခဲ့တာရှိသေးလားသမကြီ
းသမတို့ကားတွေဦးတည်ချုပ်ဗိုလ်ချုပ်မှုကြီးမီယန်ဖလိုင်းကမစ္စတာဆာဆာကဝါကိုအဲ့ဒီရွေးကောက်ပွဲမြန်မြန်ဆန်ဆန်ချင်းပါနိုင်အောင်အကူအညီပေးဖို့မိတ္တရကံခဲ့ပါတယ်ဒါကြောင့်မို့လို့မစ္စတာဆာဆာကဝါသူ့ကိုယ်တိုင်ရွေးကောက်ပွဲပြီးမှအရကန်အမီနဲ့စစ်တဲပြီးတော့အရကန်အမီဘက်ကလည်းရွေးကောက်ပွဲမြန်မြန်ဆန်ဆန်ပြည့်စုံခြင်းနဲ့တဘောရှိတာကိုတွေ့ခဲ့တဲ့အတွေ့အဲ့ဒီတဘောချင်းညာချက်တို့ဟာထိုက်တွန်းခဲ့ပါတယ်ပြီးတော့အရကန်အမီကအဲ့ဒါကိုလုံးဝတဘောတူတယ်တဘောတူတဲ့အကြောင်းကိုတမတော်ဘက်ကမစ္စတာဆာဆာကဝါကအကြံကြားတယ်ပုံကြံညာပေးလိုက်တာကတကယ်အရကန်အမီကအဲ့ဒီရွေးကောက်ချင်းညာချက်တို့တည်ဆိုရင်တမတော်ဘက်ကလည်းချင်းညာချက်တို့ကိုကောင်းတယ်ဆိုတာတက်ကြောကြီးကိုအဆိုပြုခဲ့ပါတယ်ကျွန်တော်တကယ်အများဆုံးရွေးကောက်ပွဲလုံးနိုင်တဲ့ဆိုရင်ရကန်ဒီနေကိစ္စကအကွန်လိုကေးရှင်းနဲ့ကျွန်တော်ကမတင်ပါဘူးဒါပေမဲ့ရကန်ဒီနေကိစ္စကိုကောင်းတဲ့ကိုထွန်းနိုင်တဲ့အစင်သာပို့ပန်နိုင်မယ်တော့မျှော်လင့်နေပါလိ
မ့်ဟုတ်ကဲ့အားရစရာပါအခုလိုရခိုင်အချက်တဲကိုဒီရွေးကောက်ပွဲအပြီးရလာတဲ့အချိန်ကောင်းလေးအတွင်းမှာပေါ့နော်အမိရဆုတ်ခိုင်းပြီးတော့
ဟုတ်ကဲ့
အခုလိုလမ်းစာဖွင့်ပေးနိုင်ဖို့ကုညီခဲ့ရကနေပြီးတော့ရှေ့ဆက်တိုးတက်မှုတွေအတွက်ရောဒီရွေးကောက်ပွဲပြန်ဖြစ်လာဖို့ပါပေါ့နော
်တကယ်ရွေးကောက်ပွဲဆိုရင်ဒီတွင်းကိစ္စဖြစ်တယ်နော်အဓိကတိုက်ရိုက်တောင်းရှိတာကတော့မြန်မာအစိုးရရဲ့ကော်ပိုရိတ်ကော်မရှင်ရဲ့ဒေတာကန်ကရပ်တိုင်ပြီးအစိုးရရဲ့ဒေတာကန်ကအပွဲစီမြန်ပြပါတယ်
ဖြစ်ရ調査 ဖို့ အိမ်မတမ်း မျှော်လင့်နေပါတယ်
ကျွန်တော်နိုင်ငံကြအစိုးရအနေနဲ့စစ်ပြီးတော့တို့အတေအကူအညီများရှိတဲ့ဆိုရင်ကျွန်တော်တို့ကလည်းအဲ့ဒါကတော့မြန်မာအစိုးရလုံခြုံရေးတောင်းယူတဲ့တမတော်ရောဒေတာကန်ဒေါ်တာဘုံတို့ပြပါတယ်ဟုတ်ကဲ့ဒီနေ့အမှတက်မလို့နဲ့အေတို့ကအပြန်လမ်းပေါ့နော်ဆိုကြလုံခြုံရေးတဲ့ပူးပေါင်းဆောင်ရွက်ကြမယ်ဆိုတော့ခုနကစံမကြီးပြောသလိုပဲရွေးကောက်ပွဲကိုမစ်ရှင်ရောတယ်တန်းနိုင်တော့မြန်မာ
ရက်ကဘွေကိုရက်ကန်ပြီးနေမှာချင်းပန်ပြီးနေစံတာတဘောရှိတယ်လို့မြင်ပါတယ်အဲ့ဒါကိုအဒီအကောင့်တေကိုးစေခြင်းတယ်နောက်တစ်ခုကအဲ့ဒီအရကန်အာမီကစနေရည်နေနေပြီးတော့တတ်မတော်ကရောစနေရည်နေမှာချင်းညာကျတုံးပြီးနောက်ပိုင်းမှာတိတရဆိုရင်နပိအရင်အင်ပင်တန်တန်တိုက်ပွဲစကားလာဟိုရှိခဲ့တယ်ဆိုတဲ့တဲ့ရင်းကိုမချရပါဘူးအဲ့ဒါအိမတမကောင်းတဲ့အရာရာဖြစ်ပါတယ်ဒါကြောင့်ရက်ကဘွေမြန်မြန် ကူးစက်မှုတွေကြုံနေရတာကြောင့်လုံခြုံရေးတပ်သနာတော်လာလှုပ်ရှားမှုကန့်သက်ချက်တွေနဲ့အတူစီးပွားရေးလုပ်ငန်းတွေမှာလည်းထိခိုက်လာနေပါတယ်။စီးပွားရေးကပ်ဘေးကြောင့်ရဆိုင်လူနေပါရှင်တွေနဲ့ကြုံနေရတဲ့လုပ်ငန်းတွေထွေမှာတော့ရခိုင်ပြည်နယ်စစ်တွေမျိုးတော်ကရွှေကြရကန်းလုပ်ငန်းတစ်ခုပါဝင်လေးဖြစ်ပါတယ်။လုပ်ငန်းတွေလေပတ်နေစေဖြစ်ပေမဲ့အယောင်ဝေကတော့မရှိသလောက်ပဲလို့လေရကန်းစက်ရုံပိုင်ရှင်ဒေါ်မတ်အေကပြောပါတယ်
။ဒီ2018ကနေတိုက်ပွဲအေးဖြစ်ပြီးတော့ဒီရောင်းရငွေကတဝက်လောက်ကျဆင်းသွားတဲ့အထက်မှာဒီကိုဗစ်ဒုတိယလိုင်းပေါ်လာပြီးမှအကုန်လုံးဒီစတေးအထုံးတွေနေရတယ်ဒီရခိုင်တပြည်နယ်လုံးအကုန်လုံးတိကျတဲ့အတိုင်းပါပဲအဲ့လိုဖြစ်တဲ့အချိန်မှာအန်တီတို့ဘလို့မှအယောင်ဝေဆိုတာလုံးဝ0လောက်ထိကျဆင်းသွားတယ်လို့ပြောလို့ရပါတယ
်ရွှေကြောင်းကန်လုံငန်းကို2019ခုနှစ်ကရခိုင်ပြည်နယ်စစ်တွေမျိုးကြားမတော့ချေးရွာမှာဖွင့်လှစ်ခဲ့တာဖြစ်ပြီးစစ်ရုံထွက်ရခိုင်ရိုးရာအခြေတွေကိုမြန်မာနိုင်ငံနဲ့တင်ပို့နေတာပါလုံခြုံရေးနဲ့ကပ်ဘေးအန်တီရဲ့အကြောင်းခီးသောလုပ်ငန်းတွေရပ်ဆိုင်းနေတာဟာလေရွရဝတ်ထည်လုပ်ငန်းမှာထိခိုက်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေါ်မတ်အေကပြောပါတယ်
။ရှိတာပေါ့စစ်ပွေးဖြစ်ကလေးကအန်တီတို့လိုကခီးသောလည်းမရောက်တော့တယ်လို့တူရီဇင်လုပ်ငန်းတွေလည်းအကုန်ပိတ်ရတဲ့အခါကျတော့ဒီခီးသောလုပ်ငန်းကိုလည်းအန်တီတို့က90%လုံးလောက်မှီရတာလေ။ကျန်တဲ့90%ခန့်ကတော့ local market ထဲမှာအန်တီတို့အကြောင်းထွက်တယ်။နောက်ဟိုဘယ်လိုပြောမှာတော့တခြားတိုင်းတဲ့ပြည်တွေကဆိုရင်လည်းအမှားတွေရောက်တယ်ပေါ့နော်။ကိုဗစ်ဖြစ်ဒီမှာတော့အမှားလည်းမရောက်တော့ဘူးဒီတိုက်ပွဲကြောင့်တော့အန်တီတို့အများကြီးခံရတာပါတကယ်တမ်းပြောလို့ရှိရင်အန်တီစိတ်နဲ့ပြောတာပေါ့နော်ကိုဗစ်ထက်အန်တီတို့တိုက်ပွဲကိုကြောက်ပါတယ
်ပုံမှန်ရှင်မှာဝန်ထမ်း100လောက်နဲ့လေပတ်နေတဲ့ရွှေကြားရကန်းစက်ရုံမှာအခုခါလုံသားအင်အားကိုလည်းတဝက်လောက်လျှော့ထားရပါတယ်ထောက်ကုန်တွေဝေလိုအားကျဆင်းလာတာနဲ့များစက်ရုံမှာလောက်ကင်နေသူတွေအလောက်ကင်နေဝင်ငွေထိခိုက်မှာကိုစိုးရင်တယ်လို့လေရကန်းသမားတူဦးဖြစ်တဲ့မဆုရှိုးကပြောပါတယ
်အရင်တုန်းကရှင်တော့0ရောကိုရောကောက်တာပေါ့နော်ဒါပေမဲ့ကိုကအလုံးလုံးလေးတော့ဥမာအော်ရိုးဘာလို့မှာတော့နော်တော့ကိုဥမာအစမပြဲအလုံးကိုမနော့မနေလို့ရတာပေါ့နော်ဝှစ်တော့နော့နေတော့လို့ရတယ်
နိုဝင်ဘာလ10ရက်နေ့ကနိုင်ငံဝန်ရွေးကောက်ပွဲတွေကျင်းပခဲ့ပေမဲ့လုံခြုံရေးအခြေအနေစိတ်မချရတာကြောင့်ရခိုင်ပြည်နယ်ကနေရာတော်တော်များများမှာတော့ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒီနေရာတွေမှာရွေးကောက်ပွဲတွေကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့အဲရခိုင်လက်နက်ကင်ဖွဲ့ရဲ့တိုက်တွန်းချက်ကိုတပ်မတော်ကကြိုဆိုလိုက်ပြီးဒီအပိုင်းတွင်စည်ရေးပဏိပခတ်တွေရောကျလာတာကြောင့်မျှော်လင့်ချက်တွေတိုးလာနေတာပါ။ရခိုင်လုံခြုံရေးဒေါ်မတ်အေးကတော့ရွေးကောက်ပွဲလွန်ကာလရခိုင်ပြည်နယ်မှာတည်ငြိမ် HMB လုပ်ငန်းတွေပုံမှန်လေပတ်ဖို့ကိုပဲမျှော်လင့်နေပါတယ်။
အန်တီတို့ကဒီအခုတက်လာမယ့်အစိုးရနဲ့ပေါ့နော်ဒီဒီဖက်မှာရှိတဲ့လူတွေနဲ့ဟိုဆွေးနွေးတိုင်ပင်ပြီးတော့ပေါ့နော်အန်တီတို့ဒေသငင်းချမ်းကိုစူးစမ်းပေးကြပါအဓိကငင်းချမ်းရေးမရှိလို့ရှိရင်ဘာမှလုပ်လို့မရပါဘူးငင်းချမ်းမှာပဲဒီစီးပွားရေးလုပ်ငန်းတွေလေးဖွံ့ဖြိုးတိုးတက်မှာပါအန်တီတို့ဒေသဒဘလို့ဖြစ်ဖို့အတွက်အရန်အရေးကြီးပါတယ်အန်တီတို့ရှိမှာစက်မှုလက်မှုလုပ်ငန်းဆိုတာလေမရှိသလောက်တော်တော်လေးရှားပါပါတယ်အဲကြတော့ဒါကိုဟိုလုံနိုင်ဖို့ဆိုလို့ရှိရင်တော့ငင်းချမ်းရေးအချိန်မှနေနေမြုပ်နှံမှုတွေလည်းဝင်လာမှာပါငင်းချမ်းရေးမရှိတဲ့နေရာကိုဘယ်လုပ်ငန်းချိန်မှလာလို့အလုံးမလုပ်ချင်ပါဘူ
းရခိုင်ပြည်နယ်ဟာတဘာဝရင်းမြစ်နဲ့စီးပွားရေးအခြေခံတွေအကောင့်တွေဒေသတစ်ခုဖြစ်ပေမဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှင်းကြတဲ့ပြည်နယ်တစ်ခုလေးဖြစ်နေတာပါဒေသတွင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကရင်းနှီးမြုပ်နှံလုပ်ကင်ဖို့စီစဉ်နေတဲ့စီမံကိန်းကြီးတွေပါဝင်စီးပွားရေးဖွံ့ဖြိုးမှုအစီအစဉ်တွေရှိနေပေမဲ့လည်းမကြသေးခင်နှစ်တွေကစပြီးလက်နက်ကင်မဏိပခတ်တွေရဲ့ချင်းရှောက်မှုတွေကလည်းရှိနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ်
ရွေးအမေကန်တန်ကတောက်ချာနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြက်ကောက်နှုတ်တင်ပြပေးသွားပါမယ်။ Myanmar still left on San Suu Kyi but not for the reasons you think. တင်တင်ဒါလိုမဟုတ်ပဲတောင်ဆန်းစုကြည်ကိုမြန်မာတွေချစ်ခင်နေကြဆဲပဲဆိုတဲ့ဆောင်းပါးရှင်မင်းစင်က New York Times online သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုကျွန်တော်မျက်သူကတင်ပြပေးခြင်းပါတယ်။တော်ဆန်းစုကြည်ဥဆောင်တဲ့လက်ရှိအာဏာရပါတီကတော့2020ရွေးကောက်ပွဲမှာအပြတ်သက်နိုင်ရရှိသွားပါပြီ။ပြီးခဲ့တဲ့အစိုးရတပ်တန်းတွင်အခြေခံဥပဒေပြင်ဆင်ရေးမျိုးသားရင်ကြားစည်းရုံးနဲ့လူမှုစီးပွားတိုးတက်ရေးတွေမှာအစိုးရရဲ့လှုပ်ဆောင်ချက်တွေဟာအားနည်းချက်တွေရှိခဲ့တာမို့လူနည်းစုတိုင်းရင်းသားတွေနဲ့အခြားနိုင်ငံရေးပါတီသစ်တွေရဲ့စိန်ခေါ်မှုတွေပေါ်ထွက်လာပြီးမဲ့လည်း NLD ပါတီကအခုလိုအောင်မြင်ခဲ့တာပါလို့ဆိုပါတယ်။သုံးသက်သူတွေကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝီရီသူတို့ရဲ့ပေါ်ပြချက်တွေနဲ့ချိန်ကပ်ပြီးလှုပ်ဆောင်တယ်လို့ခံမှန်ပြောဆိုမှုတွေရှိကြတယ်ဆိုပြီးဆောင်းမမှာပေါ်ပြထားပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေချင်းချောက်မှုတွေမရှိခဲ့ပေမဲ့လည်းမဲပေးသူတွေကိုရခင်ဆိုးရတဲ့အတိတ်ကာလတွေကိုပြန်အမှတ်ရစေတာမို့ဒီဖြစ်ရပ်တွေဟာ NLD ရဲ့ရွေးကောက်ပွဲစီယုံရေးတစ်ဖွဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ရလတ်အနေနဲ့ပြည်ထောင်စုချက်ကန်ဖွံ့ဖြိုးရေးပါတီဟာစုစုပေါင်း1118နေရာရှိတဲ့အမျိုးသားလွှတ်တော်မှာ52နေရာသာအနိုင်ရရှိခဲ့ပြီးဒါဟာ2015ရွေးကောက်ပွဲအတွက်46နေရာရောင်းနေရရှိခဲ့လို့យေတာထားပါတယ်။9နှစ်တာတိုင်းပြည်ကိုအုပ်ချုပ်ခွင့်ရပြီးနောက်စစ်အစိုးရအဆက်ဆက်ချမှတ်ခဲ့တဲ့မူဝါဒတွေနဲ့ဒေါက်တာဆန်းစုကြည်ရဲ့ပုဂ္ဂိုလ်ရေးထင်ပေါ်ကျော်ကြားမှုကလည်း NLD ရဲ့အောင်မြင်မှုကိုအထောက်အကူပြုခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကရိုဟင်ဂျာလူမျိုးတွေကိုမျိုးတုံးတပြက်မှုနဲ့အဆွတ်ဆွဲခံရပြီးနိုင်ငံတကာတရားရုံး ICC မှာဒေါက်တာဆန်းစုကြည်ကတွားရောက်တရားရင်ဆိုင်ခဲ့ပြီးအများစုကတော့သူမရဲ့ကာကွယ်မှုကိုမြန်မာပြည်အတွက်အဆုံးစွန်ဆွန့်လွှတ်မှုတရားအနေနဲ့မြင်ကြပါတယ်။နိုင်ငံတကာကတော့ဒီလိုလှုပ်ဆောင်မှုအတွက်မြန်မာဒီမိုကရေစီဖွံ့ဖြိုးရေးမှာဂုဏ်သိက်ကကျဆင်းစေတယ်ဆိုပြီးမြင်ကြတယ်လို့យေတာထားပါတယ်။အချို့တိုင်းရင်းသားလူနည်းစုတွေဟာသူတို့ရဲ့ပထမဦးစားပေးပါတီငယ်တွေထက်စစ်တပ်ရဲ့ကြောတောတော့ကန်ပါတီတွေအနိုင်ရမှာကိုမလိုလားတဲ့အတွက် NLD လိုတောက်တင်တဲ့ပါတီကြီးကိုထောက်ခံခဲ့ကြတယ်လို့យေတာထားပါတယ်။ဒါအပြင်တိုင်းရင်းသားပါတီတွေဟာမဲမကွဲအောင်စုစည်းပြီးပြင်ဆင်ဖွဲ့စည်းခဲ့ပေမဲ့လည်းအမျိုးသားအဆင့်ရွေးကောက်ပွဲတွေမှာကောင်းကောင်းမအောင်မြင်ခဲ့တာကြောင့်NLD အနိုင်ရရှိခဲ့လို့ဆိုပါတယ်။ယခုလိုအပြတ်သက်အနိုင်ရရှိပြီးနောက် NLD ပါတီဟာနိုဝင်ဘာလ12ရက်နေ့မှာလာမယ့်အနာဂတ်မှာတိုင်းရင်းသားရေးကိုဦးစားပေးဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီတန်စာတစောင်ပေးပို့ခဲ့ပါတယ်။ပါတီရဲ့ပြောခွင့်ရကတော့အမျိုးသားညီညွတ်ရေးအစိုးရဖြစ်လာဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ဒါကြိုဆိုရမယ့်အချက်ဖြစ်ပေမဲ့ပြီးခဲ့တဲ့နိုင်ငံရေးရာရှေ့မတိုးတာနောက်မဆုတ်တာအခြေအနေတွေကနက်ဆိုင်တဲ့တိုင်းပြည်ရဲ့ပြဿနာတွေကိုဖြေရှင်းမပေးနိုင်ဘူးဆိုတာပြသနေတယ်လို့ဆိုပါတယ်။NLD ရဲ့အနိုင်ရရှိမှုဟာနည်းနည်းပိုကောင်းသွားစေမယ့်မျှော်လင့်ချက်တည်းဖြစ်ပြီးဒီအနိုင်ရရှိမှုဟာအရင်လိုဆက်သွားဖို့မဟုတ်ဘူးဆိုပြီးဆောင်းပါးကိုအဆုံးသတ်ထားပါတယ်။ဆောင်းပါးရှင်မင်းစင်ဟာနိုင်ငံရေးသိပ္ပံပညာရှင်တူဖြစ်ပါတယ်။ပြည်စုံကိုတော့ www.newyorktimes.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စောလုံခြံခံရလို့ကွယ်လွန်သွားတဲ့ဖြစ်ရပ်ကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်ဒီဖြစ်ရဟာမြမလူအဖွဲ့အစည်းမှာလုံးဝမဖြစ်သင့်တဲ့ကိစ္စတစ်ခုဖြစ်တယ်လို့စကိုင်းမျိုးသားပါတီ ANP ရဲ့ဝါရာရေးရာဦးဆောင်ကော်မတီဝင်မြောက်ဦးမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ် AA အဖွဲ့ကဖန်ဆီးထားတဲ့ NLD ပါတီလွတ်တော်ကိုယ်စားလှယ်လောင်းတွေပြန်လည်လွတ်မြောက်ရေးအလားအလာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘလောက်အထိပုံပေါ်နေပြီလဲစာတာတွေနဲ့ပတ်သက်ပြီးဒေါက်တာမျိုးညွန့်နဲ့ဦးလှစောတို့ရဲ့ဆွေးနွေးချက်တွေကိုနားဆင်ရပါမယ်။ကျွန်တော်ကြော်ကြော်သိမ့်ပါ။ဒေါက်တာမျိုးညွန့်နဲ့ဦးလှစော VOE ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။ပါပါခင်ဗျာ
။ဟုတ်ကဲ့ပါ
။ကျွန်တော်ပထမဦးဆုံးဒေါက်တာမျိုးညွန့်အတွက်မေးခွန်းနဲ့ကျွန်တော်စလိုက်ချင်ပါတယ်။ဒီဥစ္စာကတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်။ဦးထိုက်စော ကွလွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကတုံ့လောက်ကြပါတယ်နိုင်ငံရေးအကြံဖက်မှုလို့လည်းပြောကြပါတယ်ဆိုတော့ဆရာတော်တော်များများအခုဥတိုင်းစော်လောက်ကြံခံရတဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့ဆရာတို့နောက်ဆုံးဘာအချက်လက်များသိထားပြီးပါပြီလဲစုံစမ်းစစ်ဆေးနေတာရောရှိပါပြီလားရဲတပ်ဖွဲ့ကတောင်းဆိုရှိတဲ့သူတွေအနေနဲ့ကအ
ထူးစုံစမ်းရေးအဖွဲ့နဲ့စစ်ဆေးနေတာတော့သိပါတယ်ဆိုတော့စုံစမ်းရဲ့အကာလဆိုတော့ဒီအချက်လက်မှမထုတ်ပြန်တဲ့အတွက်ကျွန်တော်တို့အသိရှိရတာတော့မရှိပါဘူ
းဟုတ်ကဲ့ပါခင်ဗျဥလားစော်ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ကျတို့ဘလို့မြင်ပါတယ်လေဒီဥထိုက်စော်ဖြစ်ရတဲ့ပတ်သက်ပြီးတော့ကျတို့သဘောထားဘလို့ရှိပါတယ်လေခင်ဗျာ
ကျွန်တော်တို့ကတော့မြန်မာလူဖွဲ့စည်းမှဒါလုံးဝမဖြစ်တဲ့ကိစ္စတစ်ခုပဲเนาะကျွန်တော်တို့ဟိုမြန်မာသမိုင်းမှာလဲကျွန်တော်တို့ဘိုးရောင်ဆန်းကျွန်တော်တို့အမြဲတမ်းလေးစားရှိနေရတယ်เนาะဘိုးရောင်ဆန်းလုံခြုံတဲ့ကိစ္စတော့နောက်ဆက်တွဲဒီကအရင်တော့ကလဲဒုက္ခဆပ်ဘလတ်ခင်မှာလဲဒါမျိုးတွေဖြစ်တယ်လို့ကြားဘူးလေနော်အခုလဲတာမျိုးဖြစ်တယ်ဆိုတာဒါလိုမှန်ပြီးတဲ့ကျွန်တော်တို့ကောင်းတော့ကျွန်တော်တို့အမျိုးသားပြန်လည်သင်မြဲဖြစ်နေတဲ့ကိစ္စဒီတရားဥပဒေစုံမှုဆိုတာလဲကျွန်တော်ဒီမိုကရေစီရဲ့ဒါအသက်ပဲအဲ့လိုဖြစ်တဲ့ကာလတခုမှာဒါမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးเนาะအဲ့တော့ကျွန်တော်တို့ကတော့ဒါမိသားစုတစ်ခုအတွက်ဆုံးရှုံးမှုသာမဟုတ်ဘူးကျွန်တော်ဒီမိုကရေစီ transition တခုမှလည်းဒါအများကြီးစိတ်အနှောင့်အယှက်ဖြစ်เสียရပေါ့လေကျွန်တော်တို့ဘလို့မှဘလို့မှကိုကျွန်တော်ဟိုအစားထိုးလို့မရတဲ့ဆုံးရှုံးတခုပဲဒါလူတယောက်တည်တဲ့ကိစ္စမဟုတ်ဘူးဒါကျွန်တော် system တခုမှကိုကဒါတခုခုကျွန်တော်တို့လွဲမှားတော့လို့မဖြစ်သေးတာတွေဖြစ်တယ်ဆိုတော့အားမျိုးပဲကျွန်တော်မြင်ပါတယ်ဒါဘူတော့ကျွန်တော်တို့အရင်တော့လည်းအများကြီးဖြစ်ခဲ့ကြပြီဆိုတော့နောက်မဖြစ်အောင်ပဲကျွန်တော်တို့ဘလို့လုံးချမလဲဆိုတာပဲကျွန်တော်တို့ဒါသင်ခန်းစာယူကြပါပဲ
တနက်တစ်ဆက်တည်းပဲကျွန်တော်နောက်တစ်ခုကကြတော့အခုချိန်ထိအဖမ်းခံထားရစေဖြစ်တဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ရခိုင်မှာအဖမ်းခံထားရတာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလူမျိုးရေးနဲ့ပတ်သက်ပြီးတော့ရောဘလောက်အထိလမ်းစာအလားအလာပေါ်လာပါပြီလဲဆရာ
ထိုက်တဲ့လို့တော့လမ်းစာပေါ်တယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့ကျွန်တော်အေးအဖွဲ့ကနေပြီးတော့ဒီကိုယ်စားလှယ်လောင်း၃ဦးကိုနော်ကျွန်တော်တို့အဖွဲ့ချုပ်ကဥပဒေနဲ့ဒီဖန်တီးကျင်းချထားတဲ့ကျင်းသားဒီကိုလှုပ်ပေးမယ်ဆိုရင်အဲသူတို့ပြန်လှုပ်ပေးမယ်ဆိုတော့တမ်းမ်းချက်ဒီကိုပေါ်လာတယ်ဒါလဲကျွန်တော်တို့အနေနဲ့ဒါအခွင့်အလမ်းတစ်ခုမျိုးတော့ယူသားပါတယ်ဆိုတော့ကျွန်တော်တို့ဒီအခွင့်အလမ်းကတော့ကျွန်တော်တို့အဲရယူနေနိုင်မှာပေါ့တော့မရနိုင်တဲ့အကြောင်းပထမအချိန်လုံးကကျွန်တော် EE ရဲ့တောင်းဆိုချက်မှာဒီနှစ်ဖက်လုံးကိုသူကသုံးသပ်ရအဖြစ်ပေါ်ပြထားပါတယ်ဒါမဖြစ်နိုင်ပါဘူးကျွန်တော်သုံးသပ်မဟုတ်ပါဘူးเนาะကျွန်တော်ကုလေလောင်းတုံးကလည်းသုံးသပ်မဟုတ်ဘူးဥပဒေနဲ့ပြပေးထားတဲ့ဒီနေရာလေသုံးပါမဟုတ်ပါဘူး။နောက်တစ်ခါကျွန်တော်တို့ဒုတိယအကြိမ်ကြတော့နိုင်ဒီစကလုံးအသုံးလုံးဟာစဒီအဖွဲ့ရတော်တော်ကိုဘယူးဆိုင်ရလဲတွေ့ပါလေ။ဒါကောင်းမှုနဲ့ဒါအလားအလာတစ်ခုလို့လုံးဝယူပါပါလေ။2020ယူကပ်ပွဲကိုအသီးမှတ်ပြုထားတာလည်းကျေနပ်တင်ပါလေ။ဒါဆိုကျွန်တော်ကပဂရိအကြိမ်ကြီးမေ့လို့မရပါဘူး။နော်။အဲ့ဒါကဒါလဲဆိုတော့ကျွန်တော်တို့ဒီအဖွဲ့စားထဲမှာပါတဲ့ဒီရောက်ပွဲပြန်ကျင်းပလို့ဆိုတာကြာပြတ်ရွေးကောက်ပွဲကျင်းပခြင်းဆိုင်ရာเนาะအတန်အသတ်တွေရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီကိုစလဲလောင်းတုံးကိုပြန်လှုပ်ပေးဖို့ကိစ္စဟာကျွန်တော်အေးအေးနဲ့ကျွန်တော်ညှိနှိုင်းပြစ်လက်ွက်မရှိပါဘူးဘာလို့ဆိုတော့ပကတိလက်ရာအေးအေးဟာအကျံတဲ့အဖွဲ့အစည်းဖြစ်เนาะကျင်းရထားခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းကျင်းရခံထားတာကိုကျွန်တော်ပမာဆုံးချိန်ပြပေးချင်ပါတယ်သူပြင်ဒီကိုစလဲလောင်းတုံးကိုဖန်ဆင်းထားတာအခြားတော့เนาะရတားများလဲဖန်ဆီးခံထားရဲဆိုတဲ့ training အတွက်အဲ့ဒါတွေကိုလွတ်ပေးလိုက်လို့ဆိုရင်ကျွန်တော်လက်နဲ့မဲ့เนาะပြည်သူများကိုเนาะလက်နဲ့ကိုင်းပြီးတော့ဖန်ဆီးထိန်သိမ်းဖြစ်မင်းနေတာဟာဒါဟာเนาะအကြံဖက်မှုမှာအကျုံးဝင်ပါတယ်အကြံဖက်စနစ်ကပယ်ရှက်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုချိန်ညှင့်လုပ်ဆောင်တယ်ငြိမ်းချမ်းရေးအရာကျွန်တော်တို့ရှေ့ကိုတိုးတက်လာလို့ဆိုရင်လက်ရှိအစိုးရကလည်းเนาะအပြုသဘောဆောင်တော့အဖြစ်ဘာလို့တောင်းဆိုရဲနိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးစုံပြားလိုက်လို့ရရတဲ့အပြုတစ်ခုခုလုပ်ပေးနိုင်တဲ့အခြေအနေရှိပ
ါဟုတ်ကဲ့ဆိုတော့ဦးလာစောဒီလွတ်တော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတစုံတစ်ခုမြတ်မပြောခဲ့ဘူးလားပြောခဲ့တာရှိပါသလား
ကျွန်တော်တို့ကတော့လေဟိုလွတ်တော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့အတွက်တော့ကျွန်တော်တို့လူသားချင်းစာနာထောက်ထားဖို့အနေနဲ့ကျွန်တော်တို့စိတ်မကောင်းဘူးဘသူဖန်ခံမှာလဲစိတ်မကောင်းဘူးเนาะအဲ့တော့ပြဿနာတွေကအမတန်ရှုပ်ထွေးတဲ့ကာလတခုเนาะဥပဒေကြောင်းအရာတရားဥပဒေစုံမှုအရာအများကြီးဖြစ်တဲ့ခါမှာနောက်တစ်ခုကပြည်တွင်းစစ်ပွဲပေါ့เนาะပြည်တွင်းစစ်လို့ပြောရင်လဲမကြိုက်တဲ့လူရှိတယ်ပေါ့เนาะ စီရေးပဋိပက္ခတင်မှတ်နေတဲ့ခါလာတခုမှဒါမျိုးတွေကဖြစ်တတ်တယ်။နောက်တစ်ခုကဟိုကျွန်တော်ကဟိုလက်နက်ကင်ဖွဲ့စည်းတွေကာပြီးပြောတာလည်းမဟုတ်ဘူး။လက်နက်ကင်ဖွဲ့စည်းတွေကတော့သူတို့ဘလို့စံနှုန်းနဲ့လုပ်တာလို့ကျွန်တော်မသိဘူး။ဒါမဲ့ကျွန်တော်တို့ဒီမိုကရေစီဘောင်တဲကလူတွေအတွက်တော့လွတ်တော်ကိုယ်စားလှယ်ဆိုတာဟိုနိုင်ငံကစံနှုန်းရဆိုတော့ legitimate ပို့ဖြစ်တယ်ပေါ့နော်။ဒါမဲ့သူတို့ကတော့လူကလူလို့ပဲမြင်လိမ့်မယ်။ဒါကသူတို့အမြင်ပေါ့နော်။ကျွန်တော်မြင်တာဒါပေမဲ့ကျွန်တော်ကလွတ်တော်ကိုယ်စားလှယ် NLD ဘက်ကလည်းသူတို့ရဲ့ဟိုလွတ်တော်ကိုယ်စားလှယ်ပါတီဝင်တွေနော်ဒေသဆိုင်ရာကုစားပြုတဲ့လူတွေလို့ပဲမြင်လိမ့်မယ်။ဒါပေမဲ့ပြဿနာရရှုပ်ထွေးတဲ့အခါမှာဒီဟာကအငင်းပေါ်စရာဖြစ်တယ်။နော်ဟိုဘက်ကလည်းပြောမယ်ဒီဘက်ကလည်းပြောမယ်ဆိုရင်ကျွန်တော်တို့ကတော့ဒီကိစ္စဟာအရေးတော့ကြီးတယ်။ဒါပေမဲ့တိုင်းပြည်တည်ဆောက်ရေးအတွက်ကျွန်တော်တို့ယုံကြည်မှုတည်ဆောက်ရေးအတွက်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆိုရင်ဒီကိစ္စကိုကျွန်တော်ကတော့ရှင်းရမတင်ရင်တော့နော်ရှင်းဆက်ပြီးဘလို့ပူပေါင်းဆောင်ရွက်တော့မလဲတိုင်းပြည်ကိုဘလို့လုပ်လဲဆိုတော့ကျွန်တော်မူတည်တယ်။ဒါပေမဲ့တခြားထဲမှာဒီကြားထဲမှာတခုခုအဲ့လွတ်တော်ကိုယ်စားလှယ်ရေးရဲ့เนาะတကယ်လို့ထိပါမှုတခုခုနောက်ဆော်ဝါခံမှုတခုဖြစ်တယ်ဆိုရင်တော့ဒီဟာကိုတော့တက်ဆိုင်ရလူတွေကတာဝန်ယူရလိမ့်မယ်အဲ့တော့ကျွန်တော်ကတော့အကုန်လုံးပြည်ပြည်လေးလေးဖြစ်စေချင်တယ်ဒီကျွန်တော်တို့ဒီလူ၃ယောက်ကိစ္စပေါ့เนาะဟိုဘက်ကပြောရင်လည်းအများကြီးပြောလိမ့်မယ်เนาะဟိုဘက်ကလည်းဟိုကျွန်တော်တို့ဖန်စီထားတဲ့ကိစ္စတွေအများကြီးပြောလိမ့်မယ်ဆိုရင်ဒါဟိုပြပြီးမှာအော်အဲ့တော့ဒီဟာလေးကိုပြောပြီးတော့ကျွန်တော်တို့ရှင်းဆက်ပြီးတော့ဘလို့အကောင်းဆုံးလုပ်ရမလဲတကယ်လို့ဒီရားထဲမှာတခုခု foul ဖြစ်ပြီးတော့တခုခုထိခိုက်မယ်ဆိုတော့ထိခိုက်မှုအတွက်တော့တက်ဆိုင်ရာဖွဲ့စည်းကတာဝန်ယူရလိမ့်မယ်အဲ့တော့ဒီဟာလေးကိုကျွန်တော် omit လုပ်ပြီးတော့ရှင်းဆက်ပြီးတော့ student student ticket တက်မှတ်ချက်မဟုတ်ဘဲနဲ့ရှင်းဆက်ပြီးတော့ကျွန်တော်အကောင်းဆုံးဘလို့လုပ်ကြမလဲနောက်ဒီလူတွေအတွက်ဘလို့အာမခံချက်ပေးနိုင်မလဲဆိုတာကပဲကျွန်တော်တို့ပို့ပြီးလက်တွေ့ကြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြင်လို့ဆိုတော့ဒီရွေးကောက်ပွဲတွေပြန်ကျင်းပရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ကဒီကိစ္စတွေပြောဆိုထားတာတွေလည်းကျွန်တော်တို့လည်းတွေ့ပါတယ်နောက်ကြညာချက်ထုတ်တာလို့ပါလို့ရှိတယ်ဘလောက်ဒီရွေးကောက်ပွဲမကျင်းပရသေးတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့အလားအလာဘလောက်အထိကျွန်တော်တို့မျှော်လင့်လို့ရနိုင်မလဲခင်ဗျာဒေါက်တာမြင်းတို့
ကျွန်တော်တို့ပြောတဲ့ဟာအချင်းချင်းပြောပြပါဘူးတိချက်နော်ရွေးကောက်ပွဲဥပဒေရဲ့အကန့်အသတ်ဘာဖြစ်နော်ဥပဒေတစ်ခုကအားလုံးသိပြီးတော့မသိကြအောင်တောင်းပြီးကြော်ဖားလို့မရပါဘူးဥပဒေစိုးမှုတဲ့နိုင်ငံမှာဒီဥပဒေကအကြိမ်မသိတော့ဘူးဆိုရင်လွှတ်တော်ကပြင်ပြီးမှကျွန်တော်တို့ဆက်လက်ဆောင်ရွက်လို့ရပါမယ်နောက်တစ်ခါကျွန်တော်တို့ဥလာစုပ်ပြောသွားတယ်လို့ပေါ့ကျွန်တော်တို့ဒီရွက်ောက်ပွဲကျင်းပမဲ့နေဒီမှာရှိတဲ့လုံုံကြီးအခြေတောင်းကျင်းတိုက်ပွဲမဖြစ်ပါအဲ့တော့တိုက်ပွဲမဖြစ်တဲ့နေရာမှာတော့မှတော့ကျွန်တော်တို့ဒီပါတဲ့နိုင်ငံရေးပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့လုံခြုံမှုရှိပါဘူး။အဲတော့ကျွန်တော်တို့လုံခြုံမှုဆိုတာမှာဘယ်လောက်အထိအောင်စဉ်းစားရလဲဆိုရင်နော်ကျွန်တော်တို့ဒီမဲလာပြင်းတဲ့လူတွေရှင်ပြိုင်တဲ့လူတွေလွတ်လပ်စွာနော်မဲဆွဲစီယုံခွင့်နော်နောက်ပြီးတော့ဒီရွေးကောက်ပွဲကိုကြီးကြပ်ကျင်းပပေးမယ်ကော်မရှင်အဖွဲ့ဝင်လေးအုံချုပ်ရေးအဖွဲ့ဝင်လေးသူတို့ရဲ့လုံခြုံမှုဒါတွေအကုန်အရေးကြီးပါတယ်။နော်အထူးဖြင့်မောင်တော်မှာဆိုရင်နော်အုံချုပ်ရေးမှု90လောက်ဖက်ထားတာပါ။မင်းပြမှာဆိုရင်90ပါเนาะမြေပုံမှာဆိုရင်40လောက်ထွက်ပါပါအဲ့ဒီလိုအုတ်ချုပ်ကြီးရပြက်ပြားနေတဲ့အချိန်ဘယ်လိုလုပ်ကြည့်ကျွန်တော်တို့ကွန်ရှင်ကျွန်တော်တို့เนาะတောင်းယူနိုင်မလို့မဲလာပေးမယ်လူတွေကိုဘယ်သူကတောင်းယူမလို့เนาะနောက်ပြီးအခုဒီတောင်းခွင့်ကနမူနာပြပေးတဲ့เนาะကိုယ်စလေလောင်းနေတဲ့လုံကြီးကိုဘယ်သူကတောင်းယူမလို့တိုက်ပွဲမဖြစ်ရရင်မပြီးပါဘူးလွတ်လပ်ပြီးတရားမျှတဲ့နိုင်ငံရေးပါတီအားလုံးအားเนาะမင်းညသွားတူစွာမဲဆွဲစည်းရုံးကိုရှိရမယ်ဆိုတဲ့အခြေအနေဒါမျိုးပါ
ဟုတ်ကဲ့ဆရာဒီဆိုတော့ကျွန်တော်တင်းလေးဖြတ်မိခြင်းပါတယ်ဆိုတော့ဥမာအေးအေးနဲ့တမတော်ကနေပြီးတော့ဇုံနာပြောတဲ့လုံချုံရေးအခြေအနေတွေအားလုံးကိုအခိုင်အမာအာမခံမယ်ဆိုကြပါစို့လုံချုံရေးယူပေးမယ်သူရွေးကောက်ပွဲကိုကြီးကြပ်မယ်လူတွေအတွက်ကောမဲလာပေးမယ်လူတွေအတွက်ကောကိုယ်စားလှယ်လောင်းတွေအတွက်ကောဘာမှအထီးအခိုင်မရှိရပဲဖြစ်အောင်သူတို့ကအခိုင်အမာတာဝန်ယူမယ်ဆိုရင်ဟုတ်ဆရာ
ကျွန်တော်ပြောပြပါဦးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အခြေအနေဆိုတာရှိပါသေးတယ်เนาะကျွန်တော်တို့ဒီကိုယ်စားလှယ်လောင်းတုံးကိုဖန်ဆီးထားခြင်းဟာဥလာစုကတော့မဆိုင်ဘူးဒေသနဲ့ပဲဆိုင်ရဆိုပြီးနဲ့ဒါကိုယ်စားလှယ်လောင်းတုံးပုံမှာချင်းချောင်းနဲ့ရိတ်အိုးနေရတော့ဘူးမှရင်းနေရမှာပေါ့
ဟုတ်ကဲ့ဆိုတော့ဥလာဆိုခုနဒေါက်တာမျိုးညွန့်ပြောသလိုမျိုးအခြေအနေကိုဆရာဘယ်လိုသဘောရပါသလဲဒေါက်တာမျိုးညွန့်တို့ဘက်ကဒီလိုမြင်တဲ့ဒီလိုသဘောထားတဲ့အပေါ်မှာဆရာဥလာဆိုတို့ဘက်ကရောဘယ်လိုသဘောထားရှိပါသလဲခင်ဗျ
ဒါကတော့ ရခိုင်ပါတီနဲ့ဒုအန်လီကိုရန်တိုက်ပေးသလိုဖြစ်နေပြီเนาะအဲ့ဒီဟာကြီးကဘလို့မှချင်းလို့ရမှာမဟုတ်ဘူးနောက်တစ်ခုကဒေါက်တာမျိုးညွန်းဟာရခိုင်ပြည်ရဲ့ ground မှာဖြစ်တဲ့ reality ကိုသူမသိဘူးသိဘူးဒါဘလို့မှသူမသိနိုင်ဘူးเนาะအဲ့တော့ရွေးကောက်ပွဲကော်မရှင်နေနဲ့ဆုံးဖြတ်ရမယ်နောက်တစ်ခုကဒေါက်တာမျိုးညွန်းဟာရွေးကောက်ပွဲကော်မရှင်ရအပေါ်ကလာအဲ့တော့ဒီလိုလက်ညောင်းပြပြနှက်ပေးတာမျိုးတော့ကျွန်တော်မကြိုက်ဘူးဒါရွေးကောက်ပွဲကော်မရှင်ကပွင့်ပွင့်လင်းလင်းဆုံးဖြတ်ရမှာနော်လုံခြုံရေးကိစ္စဒေါက်တာမျိုးညွန်းမသိနိုင်ဘူးဘလို့မှမသိနိုင်ဘူးရခိုင်ပြည်နေစားအနှံ့ကိုလည်းသူမရောက်ဘူးအောက်ရှင်မှာအခုဘလို့ဖြစ်လဲကျွန်တော်အောက်ရှင်မှာဘာတွေဖြစ်နေတယ်လဲကျွန်တော်ပြောတတ်တယ်အောက်ရှင်မှာမြောက်ဥမှာဘလို့ဖြစ်နေတယ်လဲနော်မြေเจ้าမှာဘလို့ဖြစ်နေတယ်လဲကျွန်တော်တစုံတရာသိတယ်ဒေါက်တာညွန်းညွန်းကျွန်တော်လောက်မသိနိုင်ဘူးအဲ့တော့အဲ့ဒီကိစ္စမှာဒေါက်တာညွန်းညွန်းနှစ်ကြောင်းပေးเสียမှာမလို့ဘူးအဲ့ဒီထက်ကြောင်းပေးတာကိုကျွန်တော်ညင်းနေရင်လဲဒေါက်တာညွန်းညွန်းရဲ့ကျွန်တော်ကြားထဲမှာယုံကြည်မှုပြတ်ကြပဲရှိတယ်ဘာလို့ဆိုတော့ရေရှင်မှာကျွန်တော်လောက်ရမှာတယ်အများကြီးရှိတယ်အဲ့တော့ဒီကိစ္စဟာအငင်းပေါ်เสียမှာရှိဘူးအဲ့တော့ဒေါက်တာညွန်းညွန်းအနေနဲ့လဲယူကော့ပွဲကော်မရှယ်ပေါ်ကနေပြီးတော့ပေါ်ကပြောစရာမရှိဘူးဒါယူကော့ပွဲကော်မရှယ်ကဆုံးဖြတ်ရဲ့ကိစ္စမှာအဲ့တော့ဒီခိုင်ပြည်တွေမှာလုံခြုံမှုရှိတဲ့ကိစ္စဟိုရက်ကြီးကြေးရောအုပ်စုတွေရက်ပေါ်အုပ်ချုပ်တဲ့ကိစ္စတွေဆိုတာဒါဟို policy ဘိုင်းရပြောရင်ဆိုရင်တော့ဒါအရှက်လက်တစ်ခုပဲအဲ့တော့ကျွန်တော်ဒါပဲပြောချင်တယ်အဲ့တော့ဘာမှမပြောပါနဲ့ယူကော့ပွဲကော်မရှယ်ဆုံးဖြတ်ပါဒီခိုင်ပြည်မှာယူကော့ပွဲမလုပ်ဘူးဆိုလဲရတယ်လုံးမယ်ဆိုရင်လည်းကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့အနာဂတ်ဖက်ဒရယ်နိုင်ငံအသစ်တည်ဆောက်ရေးအတွက်တော့ရေဝရခြုံငုံစဉ်းစားပြီးတော့အဲ့ဒီတော့သဘောထားတွေကိုပျော့ပျော့ပြောင်းပြောင်းစဉ်းစားပါလို့ပဲဒေါက်တာမျိုးရံကိုကျွန်တော်အကြံပေးခြင်းနဲ့
ဟုတ်ကဲ့ဆရာကုနာရန်တိုက်တယ်ပြောလို့ကျွန်တော်တို့ကတခါတလေဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားမတူတဲ့အခါမှာဟလာတာမန်အမြင်နဲ့ဆိုရင်ဒါရန်တိုက်တယ်လို့ဖြစ်တယ်လို့ပြောလို့ရတယ်ဆိုပေမဲ့သဘောထားအမြင်မျိုးကိုပွန့်ပွန့်လင်းလင်းလူတွေသိအောင်အဓိကတော့ကျွန်တော်တို့အလားအများပြည်သူသိအောင်ပေါ့အများပြည်သူအနေနဲ့ဒီသဘောထားအမြင်တွေကိုပုံမှန်လေးလေးမှန်မှန်ကန်ကန်သိတဲ့အခါကျတော့မှတို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပေါ့နော်ဒါကျွန်တော်တို့ရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဆိုတော့ဒီကျွန်တော်ရှေ့မေးခွန်းတစ်ခုကိုဆက်မသွားခင်မှာဆရာတော်မျိုးညွန့်ကိုဒီဥလားဆိုပြောတာနဲ့ပတ်သက်ပြီးတော့ဆရာကိုတုံ့ပြန်ဖို့အတွက်အခွင့်အရေးပေးပါမယ်ဆရာတော်မျိုးညွန့်ပါများတုံ့ပြန်ချင်ပါတယ
်ဒါကတော့ကျွန်တော်တို့အပေါ်မှာနားလည်မှုတွေတာလို့ပြောချင်တာဖြစ်လာနော်ကျွန်တော်တို့တိုင်းပိုင်းကြီးကိုရီနဲ့ကြားထဲမှာနားလည်မှုတွေတာပဲအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကြီးရဲ့အဓိကစိတ်မြစ်လို့ထင်ပါတယ်ခင်ဗျာကျွန်တော်ဟာနော်ရွေးကောက်ပွဲကော်မရှင်ကဘယ်လိုလှုပ်ဆောင်ပေးလဲဆိုတဲ့အတိုင်းကိုမှပြောပါဦးကျွန်တော်ပါတီရဲ့အမည်သုံးသပ်ချက်ကိုကျွန်တော်ပြောတာပါဖြစ်နိုင်သည့်အချက်လက်တွေကျွန်တော်တို့စုဆောင်ရတဲ့အချက်လက်တွေကိုကုန်းကလည်းပြောတာပဲဖြစ်ပါတယ်ဘယ်သူတို့ပြောက်ကိုမှဆက်ဆွဲတာလည်းမရှိပါဘူးဘဒုကိုမှလည်းကျွန်တော်ပြောတဲ့အတိုင်းလိုက်ပါဖို့ဆိုတဲ့နှစ်ကြောင်းလည်းပြီးပါတာမရှိပါဘူးဟုတ်က
ဲ့တော်တော်စီကျွန်တော်တို့ဒါ fair play ဖြစ်ပြီလို့ကျွန်တော်ယူဆပါတယ်ဆိုကျွန်တော်ရှေ့ကိုဆက်သွားလိုက်ချင်ပါတယ်NLD အနေနဲ့ကဟလာတိုင်းရင်းသားပါတီတွေကိုရုပ်ောက်ပြီးပြီးချင်းတိတ်မကြခင်ပါပဲဥပောင်းလှုပ်ဆောင်မှုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဥပောင်းလှုပ်ဆောင်မှုဆိုပြီးတော့စာပို့ပါတယ်အဲ့လိုပို့တဲ့အခါမှာလူတွေအတွေးထဲမှာခန်းစားချက်ထဲမှာကျွန်တော်အသုံးထုံးရဆိုအဘိပေါ့နော်ရေခုံသွားတယ်စိတ်လှုပ်ရှားသွားတယ်ဟာ NLD ဘက်ကဒါခြေလန်းဆာဆန်းလာပြီပေါ့တိုင်းရင်းသားတွေနဲ့ပါတီတွေနဲ့ဥပောင်းဆောင်ရွက်ဖို့ဆိုဒါပေမဲ့အဲ့ဒီစာထုတ်ပြီးနောက်ပိုင်းမှာလှုပ်ရှားမှုကမတွေ့ရတဲ့လောက်ဖြစ်ပါတယ်တိုင်းရင်းသားပါတီတွေဘက်ကသဘောထားကြီးလဲကျွန်တော်တွေ့ရပါတယ်ဆိုတော့ဆရာတော်မျိုးညွန်းဒီစာရဲ့နောက်ဆက်တွဲဘလူလုတ်ရက်ဒီစတင်လှုပ်ဆောင်တာရှိနေပါပြီလေခင်ဗျာ
ကျွန်တော်တို့ရွေးကောက်ပွဲပြီးတဲ့အခါမှာเนาะကျွန်တော်တို့အဲတမတော်ကလည်းငင်းငင်းကြီးဆွေးနွေးမှုဆိုပြီးအဖွဲ့ဖွဲ့လိုက်ပါအဲ့တော့ကျွန်တော်တို့ကလည်းငင်းငင်းကြီးအတွက်နောက်ပြီးတော့ဒီငင်းငင်းကြီးကဖြစ်လာမဲ့เนาะဒီမိုကရေစီဖက်ဒရယ်ပေါ်လေးကျွန်တော်တို့ခေါ်ရဒီပြည်တော်စုအတွက်ဆိုရင်လက်ရှိဖွဲ့စည်းပုံချိန်ဆမှုတွေနဲ့စကိုင်းကြီးမျိုးရှိတော့ဘူးအဲ့တော့အဲ့ဒါလေးပြင်ဆင်မှုအတွက်ဆိုရင်ရေးကြီးတော့ကကျွန်တော်ရည်မှန်းချက်တူတဲ့တိုင်းမှာနိုင်ငံရေးပါတီအားလုံးကြီးနေမှာဘူးเนาะစုပေါင်းပြီးတော့ဘုံသဘောထားတစ်ခုရှိရအောင်မယ်ဒါကြောင့်ကျွန်တော်တို့ကအားလုံးသဘောထားကြီးအမြင်ကြီးကလေးနဲ့နောက်ပြီးတော့ကျွန်တော်တို့သွားရမယ်ပြည်တော်စုတစ်ပေါ့အဲ့ဒါကိုကျွန်တော်တို့ပုံဖော်ချင်တယ်ဘာလို့လဲကလက်ကမ်းလိုက်ပါဖြစ်ပါဒီလောလောဆယ်မှာဘာကြီးရလာမလဲဆိုတော့ကျွန်တော်တို့ဒီမီဒီယာတွေနဲ့ပြောတာဒီကိုကျွန်တော်တို့မှတ်သားထားပါတယ်သူကလည်းကျွန်တော်ဒီတိုင်းရဲ့စာပို့လေပို့တဲ့အခါမှာဘယ်လိုများမှမျိုးမှာတော့ကျွန်တော်တို့သဘောထားကွဲလွဲနိုင်တယ်ဆိုတော့မှတ်သားထားပါတယ်။နောက်ပြီးရင်ကျွန်တော်တို့သိမျောတဲ့အချိန်မှာတော့ဒီကွဲလွဲနိုင်တဲ့အချက်တွေကျွန်တော်တို့တော့ပြန်လည်ပြီးတော့ဆွေးနွေးကြမယ်၊ငင်းခုံရမယ်။နောက်ပြီးတော့ဘယ်လိုလက်တွေ့ကြတဲ့နော်လုပ်ငန်းတွေလုပ်အောင်ဆောင်ရွက်ဆွေးနွေး
ဦးလာဆရာတို့အနေနဲ့ရောဒီစာနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတရားဝင်ဘာတုံ့ပြန်ထားပြီးပါပြီလဲဆရာတို့ဘာဆက်လုပ်နေတာရှိပါသလဲနောက်တစ်ခုကဘာလို့ဖြစ်စေချင်ပါသလဲဦးလာဆရာတို့အနေနဲ့
ဟိုကျွန်တော်တို့ကလေဟိုကျွန်တော်တို့ပါတီကပြောရေးဆီချူကလာလဲကျွန်တော်အပြုတော်နဲ့တုံ့ပြန်ထားပါတယ်ကျွန်တော်လည်းကြိုးဆိုပါတယ်အဲ့တော့ကျွန်တော်တို့ကဒီလိုကြားအတွက်လဲဝန်တာပါတယ်အရင်ကတော့တိုင်းရင်းသားပါတီတွေနဲ့ဘလို့မှငါတို့ပြည်တွင်းစရာအကြောင်းမရှိဘူး။ဘာဖြစ်တယ်ညာဖြစ်တယ်ပြောရတယ်လည်းရှိတယ်ဆိုတော့ဒီသဘောထားဟာပြတ်သွားပြီပေါ့လို့ပဲကျွန်တော်ယူဆတယ်เนาะ။အခုတော့အပြုသဘောမြင်တဲ့အကောင်းသဘောမြင်တဲ့ရှေ့ကအကောင်းရည်မှန်းတဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်လက်ခံပါတယ်။အဲ့တော့ကျွန်တော်တို့ကဒီထဲပို့ပြီးတော့လက်တွေ့ကျတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့မျှော်လင့်နေပါတယ်
။ဟုတ်ကဲ့။အခုကျွန်တော်ပြောသလိုပေါ့လေဒီကြီးညာချက်ထွက်လာတဲ့ဒါအေရထုတ်ကျင်ညာချက်ထုတ်တယ်တမတော်ကကျင်ညာချက်ထုတ်တယ် NLD ကကျင်ညာချက်ထုတ်တယ်ဆိုအဲ့ဒီဖြစ်စဉ်တွေကလူတွေအားလုံးကိုတကယ်ကိုအကောင်းမြင်မျှော်လင့်ချက်တွေတိတ်တိုးလာစေပါတယ်ဆရာမင်းတို့ဒါဆရာတို့လည်းသိပါတယ်လူတွေတန်းနာဆွင့်နေတယ်ပြောတာဆိုတာနားဆွင့်နေတယ်ဆိုတဲ့အခါကျတော့ဆိုတော့အမျိုးသားညီညွတ်ရေးအစိုးရဆိုတာကိုလည်းပဲပြောထားတာရှိတယ်ဆိုတော့ဆရာတော်တော်များများတို့အခုဆိုရင်လည်းပဲကျွန်တော်ဒီတလောက်နားလဲထားတလောက်ကြားထားတလောက်အစိုးရဖွဲ့ဖို့တယ်ဆရာတို့ပြင်ဆင်နေကြပါပြီနော်ဟလာသမတာဘူးလူသူထားမလဲဘူးကြားထားမလဲသူသမတာဘူးကြားထားစသည်အဖြစ်ပေါ်လေဒါလေးကြားထားနေပြီဆိုတော့ဆရာတော်များများအမျိုးသားညီညွတ်ရေးအစိုးရအလောက်ထိပုံပေါ်ဖို့အချိန်ရောက်နေပါပြီလေဆရာအခုဆရာတို့လှုပ်ဆောင်နေတာဒီမှာ
အကျွန်တော်တို့ကတော့မူတော့ကျွန်တော်ထုတ်ပြောထားပါတယ်။ဒါပေမဲ့ဘယ်အဆင့်ရောက်နေပြီဘယ်လိုပါမယ်ဒါကြီးကတော့လောလောဆယ်မှာပြောလို့မရသေးပါဘူး။ကျွန်တော်တို့ကြီးညာတဲ့အခါမှာပဲဒါအသိဖြစ်မှာ။ဘာလို့ဆိုတော့ဒီကိုယ့်ရဲ့ညာတာမှုကအချိန်မီပြောင်းလဲသွားနိုင်နေတာပေါ့
။ဟုတ်ကဲ့ဘလောက်စောစောများကြီးညာဖို့ရှိပါသလဲဆရာ။ဘလောက်မြန်မြန်ဆရာတို့ကျွန်တော်တို့အခုစကားပြောနေတဲ့နေရာနေပြီးတော့ဘလောက်မြန်မြန်များကြားရဖို့ရှိပါသလဲခင်ဗျာ
။ဖြစ်နိုင်နေတော့မြန်အောင်ကြိုးစားပါမယ်ဗျာ။ဒါတော့ဆရာတို့
ကျောက်ဦးလာဆိုဘယ်လောက်မြင်မြင်ကြားခြင်းလဲ
အမျိုးသားဟိုညီညွတ်ရေးအစိုးရဆိုတဲ့နေရာမှာကျွန်တော်ကတော့ဟိုမြင်ကြားခြင်းတာကတော့ဟိုအဓုအမျိုးသားညီညွတ်ရေးပိတ်ဆက်ပဲအဓိပ္ပာယ်ဖွင့်တဲ့အခါမှာဟိုရာထူးဌာနတွေကခွဲဝေရေတို့နော်အာဏာခွဲဝေရေတို့ပါကျွန်တော်တို့ကရာထူးဌာနတွေကအာဏာခွဲဝေရေမဟုတ်ဘူးကျွန်တော်တို့ပြည်ထောင်စုတစ်ကြီးကိုဘယ်လိုပူးပေါင်းတည်ဆောက်ကြမလဲဆိုတော့ဟိုကျွန်တော်တို့သဘောတူညီချက်ပေါ်လေနော်အဲ့လိုဟို binding agreement တစ်ခုခေါ်ကျွန်တော်တို့တစ်ခုပေါ်လေဟိုနိုင်ငံစကားလုံးကြိုက်တယ်တုံလို့ရပါတယ်အဲ့တော့ဒီလက်လောလောဆယ်မှာဒီပြည်သူတရားလုံးကနိုင်ငံရေးယုံကြည်မှုအပြုအပေးထားတဲ့ NLD နေနဲ့တိုင်းရင်းသားပါတီတွေနဲ့ဟိုသဘောထားတူညီမှုတစ်ခုကိုခိုင်ခိုင်မာမာနော်အဲ့လိုရတာပဲကျွန်တော်လို့ရှင်းပါတယ်
ဟုတ်ကဲ့ဆရာတော်မျိုးညိုဦးလာဆောပြောတဲ့ကျွေးရတဲ့ဘောတော့ကိုဆရာကကြားရပါပြီဆရာဘက်ကဆရာတို့ဘက်ကရောဒီအပေါ်မှာဘလူအမြင်ရှိပါတယ်ခင်ဗျာ
ဒီနေရာမှာတော့အကြူဦးလာစောနဲ့ကျွန်တော်တို့ယူစာတစ်ခတ်ခဲကြပါပဲလို့ကျွန်တော
်ဝန်တာပါတယ်ခင်ဗျ
ာကျွန်တော်တို့ကြီးညာချက်ကြည့်ပါနော်အနာကပြည်ကောင်စုသိရေးပြောတာပါနော်ကျွန်တော်နေရာတွေပေးဖို့နော်လူတယောက်ကိုခေါ်ပြီးတော့ကျွန်တော်အစိုးရနဲ့ဖွဲ့ခဲ့တယ်ဘူးဒီလောက်သိသိလေးမဟုတ်ပါဘူးအနာကမှာကျွန်တော်တို့လူသားတကစစ်မှန်တဲ့ပြည်ကောင်စုဖြစ်အဲ့ဒီပြည်တော်စုမှာဒီမိုကရေစီစနစ်ကျင့်သုံးမယ်အဲ့ဒီမှာဖက်ဒရယ်နီးယားเนาะဒီအာဏာလွတ်ပိုင်မှုတွေကိုခွဲဝေတာเนาะဒီပြည်သာတာခွဲဝေတာเนาะဗန္ဓာယီခွဲဝေတာဒီကျွန်တော်တိုင်းရင်းသားအခြေအနေညှိနှိုင်းပြီးတော့သတ်မှတ်ကြအဲ့ဒီဒီအသွေးတွေနဲ့ပြည်စုံတယ်ပြည်တော်စုဖြစ်တာသို့တော့အားလုံးနဲ့သိတဲ့အတိုင်းလေကျွန်တော်ဖက်ဒရယ်ဆိုတာကကိုယ်ပြားပြီးများပါတယ်ကျွန်တော်တို့ဒီမူဝါဒပြောနေလို့မရပါဘူးကျွန်တော်တို့ကိုယ်တိုင်ပြီးပြီးတော့အားလုံးသဘောကျေနပ်တဲ့ပုံစံတစ်ခုဖြစ်စေချင်ပါတယ်။ဒါကြောင့်မို့ကျွန်တော်ကအနာဂတ်ပြည်တော်လူသိအရေးဆိုတာဒါတကယ်ပဲဥလာပြုပြောရရင်ဖတ်တဲ့ကိစ္စတွေလို့ကျွန်တော်ပြောချင်ပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့ပါခင်ဗျာ။ဇူနေပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ။ဟုတ်ပါဘူး။ဟုတ
်ပါဟုတ်ပါ။
NLD ပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညွန့် AMP ပါတီမူဝါဒရေးရာဥဆောင်ကော်မတီဝင်ဥလာဆိုတို့ဆွေးနွေးသွားကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့် VUE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းကမ်းတွေကိုအင်ကာကတရားဒီလိုင်းအစည်းအဝေးနေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစည်းအဝေးကိုအပိနောက်ဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်ပါမှာအခုတစ်ခေါက်တော့ထိုင်ဝမ်ကျွန်းကိုသွားကြရအောင်မှာထိုင်ဝမ်ကျွန်းတောင်ရွံ့မြို့မှာငါးပြရိုက်ကြီးနဲ့ကပ်ရက်ဆောက်ထားတဲ့ဟိုတယ်ကြီးတစ်ခုကိုရေအောက်ကဘာတစ်ခုလိုအလှဆင်ထားပါတယ်။ငါးပြရိုက်ထဲကငါးမျိုးစုံကိုလည်းဟိုတယ်ခန်းတွေကနေအချိန်မြွေးကြီးနိုင်အောင်လို့စီစဉ်ပေးထားပါတယ်။ ပင်ကွင်းငှက်ကလေးတွေလှုပ်ရှားသွားလာနေတာကိုပါတွေ့နိုင်တဲ့ငါးပြားတိုင်းနဲ့ဟိုတယ်ကြီးစီကိုကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်ကနေအခုပဲသွားကြည့်ကြရအောင်ပါရှင်ထိုင်ဝမ်ကျွန်းတောင်ရွံ့မြို့မှာအန္တဝါရေပြင်းနဲ့ဆိုင်တဲ့အသွင်ပြင်တွေနဲ့ပြင်ဆင်ထားတဲ့ဟိုတယ်တစ်ခုရှိပါတယ်။ Cozy Blue လို့နာမည်ပေးထားတဲ့ဟိုတယ်တွေကိုဝင်လိုက်တာနဲ့ရေချောင်းနဲ့ဆိုင်တဲ့အပြင်အဆင်တွေကိုတွေ့မြင်ရမှာပါ။ပြင်သစ်စာရေးဆရာ Juvel ရဲ့နာမည်ကျော် 20,000 Leagues Under the Sea ဆိုတဲ့စိတ်ကူးရင်သိပ္ပံဝတ္ထုဇာတ်လမ်းတွေထဲကအတိုင်းရေအောက်ကဘာတစ်ခုလို့ဒီဟိုတယ်ကြီးကိုပြင်ဆင်ထားတာဖြစ်ပါတယ်။1869ခုနှစ်တုန်းကရေးသားခဲ့တဲ့အဲ့ဒီဝိထုဇလန်းတွဲတွေကရေငုပ်တင်မောနဲ့ရေအောက်ကဘာမှာစွန့်စားသွားလာတဲ့အကြောင်းတွေကိုရေးသားထားတာဖြစ်ပါတယ်。
我们饭店呢是以法国科幻小说《海底两万里》这一本小说。
ကျွန်တော်ဟိုတယ်က 20,000 Leagues Under the Sea ဆိုတဲ့ပြင်သစ်ဝိထုစိတ်ကူးအတိုင်းလုပ်ထားတာဖြစ်ပါတယ်。ဒါကြောင့်ရေချောင်းသိပ္ပံနဲ့ဆိုင်တဲ့ပစ္စည်းတွေသုံးပြီးဟိုတယ်ကိုပြင်ဆင်အလှဆင်ထားတာတွေ့ရမှာပါ。မီးအိမ်တွေမီးရုံဆောင်တွေဆိုလည်းရေသရွာပုံတွေလုပ်ထားပါတယ်。ဟိုတယ်ကနေဝင်ပြီးဆိုတာနဲ့ရေငုပ်သင်းမောပြတင်းပေါက်ကနေမြင်ရတဲ့ပုံစံမျိုးပကြီကားတွေချိတ်ထားတာတွေ့ရမှာပါ
။ Cozy Blue Hotel ရဲ့ပြောခွင့်ရ Central U ဖြစ်ပါတယ်။ဒီဟိုတယ်ကြီးမှာလာတဲ့သူတွေအနေနဲ့ဝတ္ထုတွေကစက်ကောင်တွေလို့ရေနေတဲ့တဝါတွေဘလို့နေထိုင်လှုပ်ရှားနေကြသလဲဆိုတာကိုလည်းလေ့လာနိုင်ပါတယ်။ဟိုတယ်ကြီးနဲ့ကပ်နေတဲ့ X Park ငါးပြားတိုက်ကြီးထဲမှာရှိတဲ့အဓိကငါးခံကြီးကိုတိုက်ရိုက်ရိုက်ကူးပြသနေတာကိုလည်းဟိုတယ်အခန်းတိုင်းမှာတပ်ဆင်ထားတဲ့ရုပ်ပြင်သံကြားတွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်အောင်လို့စီစဉ်ပေးထားပါတယ်။ရည်ရွယ်ချက်က၅မျိုးစုံလှုပ်ရှားသွားလာနေကြတာကိုကြည့်ပြီးတော့စိတ်အပန်းဖြေနိုင်ကြစေဖို့ဖြစ်ပါတယ်
။那其实呢可以发现还我们饭店的部分呢都是到处都是处处充满。
ဟိုတယ်နေရာတိုင်းမှာရေချောင်းနဲ့သက်ဆိုင်တဲ့ပစ္စည်းတွေနဲ့အလှဆင်ထားတာတွေ့မှာပါ။ဟိုတယ်ခန်းတိုင်းမှာ65လမ်းမှာ TV တက်ထားပါတယ်။ TV ပေါ်မှာငါးကန်ကြီးကိုတိုက်ရိုက်ရိုက်ကူးပြနေတာကိုကြည့်လို့ရပါတယ်။အခုဒီမှာမြင်နေရသလိုငါးကန်ထဲမှာငမန်းတွေနဲ့၅မျိုးစုံကူးခတ်နေတာကိုဟိုတယ်ကန်ကနေတိုက်ရိုက်ကြည့်နိုင်အောင်လုပ်ပေးထားတာဖြစ်ပါတယ်။
Cozy Blue Hotel မှာလာတဲ့သူတွေအနေနဲ့အခုလိုမျိုးရုပ်မြင်သံကြားပေါ်ကနေနေမဟုတ်ဘဲရေတဝါတွေကိုအနီးကပ်မြင်ချင်တယ်ဆိုရင်လေဘေးကပ်ရက်မှာဖွင့်ထားတဲ့ငါးပြားရိုက်ကိုအချိန်မရွေးသွားကြည့်နိုင်ပါတယ်။တချို့ဟိုတယ်ကန် package တွေထဲမှာငါးပြားရိုက်စီကိုဝင်ခွင့်လက်မှတ်ပါပါတယ်။ X Park ငါးပြားရိုက်ကြီးထဲမှာတော့အဲ့ဒီတွေကိုအဓိကဆွဲဆောင်ထားတဲ့ပင်ကွင်းငှက်ကလေးတွေတွာလာနေကြတာကို Coffee တောင်ရဲနဲ့အေးအေးဆေးဆေးကြည့်နိုင်ဖို့အတွက်အသေးအချာနေရာဖန်တီးပေးထားပါတယ်။
企业区域本身呢跟楼下的企业咖啡厅呢他们算是同一个展区里面。
ငါးပြတိုက်ထက်ကပင်ကွင်းငှက်ကလေးတွေထားတဲ့နေရာက X Cafe နဲ့ဆက်နေပါတယ်။ပင်ကွင်းငှက်ကလေးတွေကုန်းပေါ်မှာရောရေထဲမှာပါဘလူးနေကြတယ်ဆိုတာကိုသူတို့အတွက်သီးသန့်လုပ်ထားတဲ့နေရာမှာမြင်တွေ့နိုင်ကြပါတယ်။ဥမင်လိုင်ကောင်းလို့လုပ်ထားပေးတဲ့အတွက်ကုန်းပေါ်ပဲတသွားရေထဲပဲဆင်းဆင်းတီလိုင်ကောင်းကိုဖြတ်ပြီးတော့သွားနိုင်ကြပါတယ်။ဒီနေရာကိုဖြတ်ပြီးတော့ကစားတာမျိုးလည်းလုပ်နိုင်ကြပါတယ်။ Coffee ဆိုင်လာထိုင်ကြသူတွေအနေနဲ့လည်းကော်ဖီတောက်ရင်ပင်ကွင်းငှက်ကလေးတွေကိုကြည့်နိုင်ကြပါတယ
် X Park ငါးပြားရဲ့ပြောခွင့်ရသူပါပင်ကွင်းငှက်ကလေးတွေအတွက်နေရာလုပ်ထားတဲ့ပင်ကွင်း Life ဆိုတဲ့နေရာမှာကုန်းမြင့်တဲ့ရေနေရာကိုခွဲခြားထားပြီးခွဲထားတဲ့နေရာတစ်ခုကိုအချီအောင်ပိုက်ကြီးတွေနဲ့ဥမင်လှိုင်ကောင်းကြီးတွေလိုဆက်ပြီးထားပါတယ်ဒါကြောင့်ပင်ကွင်းငှက်ကလေးတွေဟိုဘက်ဒီဘက်သွားလာနေကြတာကိုလာကြည့်တဲ့ဧည့်သည်တွေလွယ်လွယ်ကူကူမြင်တွေ့နိုင်ကြတာပါ
第一次来到这边用餐，我觉得上面有企鹅这样子。
这个披萨那个，库嘛不他妈都要不到啦。边关那块的，库路顾客里头面啊咯，这个土家西路小姐搞呢，路看啥也罢嘞。这米里呢，都啥人呢？伊在那话的，我记下来最重啊，下来下土来土话嘞。လူတိုင်းလာတဲ့နေရာလို့ကျမကတော့အကြံပြုချင်ပါတယ
်။ဒီဧည့်သည်ကတော့တမိနဲ့အတူငါးပြားရိုက်ကိုလာပြီးကော်ဖီဆိုင်မှာပင်ကွင်းငှက်ကလေးတွေလှုပ်ရှားသွားလာနေတာကိုကြည့်နေတဲ့သူဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမြောက်ပိုင်းမှာပထမဆုံးဖွင့်လှစ်တဲ့ငါးပြားရိုက်ကြီးတဲ့မှာရေသတ္တဝါတွေကိုအာယုံ၅ဘာနဲ့ခန်းစားလေ့လာနိုင်အောင်လို့လုပ်ပေးထားပါတယ်။ဒီ X Park ငါးပြားရိုက်ကြီးဟာဂျပန်နိုင်ငံယိုကိုဟာမာမြို့မှာရှိတဲ့ငါးပြားရိုက်ကြီးရဲ့အခွဲဖြစ်ပါတယ်။ရေသတ္တဝါတွေကို360ဒီဂရီပတ်လည်ကနေလေ့လာလို့ရမယ်။ကံကြီးတွေထဲမှာပြသထားပါတယ်။ဒီငါးပြားရိုက်ကြီးနဲ့ဆက်ရဖွင့်ထားတဲ့ Cozy Blue Hotel ကြီးကလည်းရေမျက်နှာပြင်အောက်ကပင်လယ်သမုဒ္ဒရာကြီးရဲ့လှပမှုလျှို့ဝှက်ဆန်းကျင်မှုထူးခြားမှုတွေကိုခံစားနိုင်ဖို့အတွက်အပြင်အဆင်တွေနဲ့ဧည့်သည်တွေကိုစောင့်ကြိုနေပါတယ်ရှင်။ကျွန်မစုမြတ်မောပါ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
မြစ်ဆိုတာဟာပထဝီအနေအထားအရာသဘာဝအလျောက်တည်ရှိနေတာလည်းမကပါဘူးလူသားတွေရဲ့ဘဝအတွက်အခြေခံအကျဆုံးလိုအပ်ချက်တစ်ရပ်ဖြစ်ပါတယ်လို့အရှေ့အာရှနဲ့ပစိဖိတ်ဒေသရေးရာအမေရိကန်လက်ထောက်နိုင်ငံဂျာယီဝန်ကြီးဒေးဗစ်စတီလ်ဝဲလ်ကပြောဆိုလိုက်ပါတယ်မကြခင်ကကျင်းပခဲ့တဲ့နိုင်ငံတွေဖြတ်တန်းစီးဆင်းတဲ့မြစ်ကြောင်းများအုပ်ချုပ်ကွက်ကဲမှုခိုင်မာရေးဆိုင်ရာအင်ဒိုပစိဖိတ်ညီလာခံဖွံ့ဖွဲမှာမစ္စတာစတီလ်ဝဲလ်ကပြောဆိုလိုက်တာပါဒီမှန်တဲ့သစ္စာစကားကိုသဘောအပေါက်ဆုံးကတော့မဲခေါင်မြက်ကိုမှီခိုနေကြတဲ့ပြည်သူတွေပဲဖြစ်ပါတယ်။မြစ်အထက်ပိုင်းကရေတွေကိုထိန်းချုပ်ခဲ့ရင်ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကိုသူတို့တွေခံစားကြရမှာဖြစ်လို့ပါပဲ။မဲခေါင်မြက်ကိုအသက်တမျှတန်ဖိုးထားမှီခိုနေကြတဲ့သူတန်းနဲ့ချီတဲ့ပြည်သူတွေရဲ့ဘဝကိုတိုက်ရိုက်ဆိုးကျိုးတက်ရောက်စေနိုင်ပါတယ်လို့လက်ထောက်နိုင်ငံဂျာယီဝန်ကြီးဒေးဗစ်စတီလ်ဝဲကထောက်ပြပါတယ်။ EWC The East West Center နဲ့ American နိုင်ငံဂျာယီဝန်ကြီးဌာနပူးပေါင်းပြီးမဲခေါင် American မိဖက်ပူးပေါင်းဆောင်ရွက်ရေး online ညီလာခံကို October 15ရက်နေ့ကကျင်းပခဲ့ပါတယ်။ Indo-Pacific ဒေသကမူဝါဒရေးဆွဲသူတွေ၊တက်သည့်ပညာရှင်တွေ၊ CSO လူမှုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့နိုင်ငံတွေဖြတ်သန်းစည်းစိမ်တဲ့မြစ်ကြောင်းများဆိုင်ရာမဖြစ်မနေပါဝင်တဲ့ကိုယ်စားလှယ်တွေကမဲခေါင်မြစ်ရေရှည်တည်တတ်မဲ့ဖွံ့ဖြိုးမှုနဲ့စီမံခန့်ခွဲရေးပူးပေါင်းဆောင်ရွက်မှုတွေအတွက်အကောင်းဆုံးကျင့်သုံးမဲ့နည်းလမ်းတွေကိုဆွေးနွေးဖလှယ်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဲခေါင်မြစ်အောက်ပိုင်းဒေသ၅နိုင်ငံဆက်ဆံရေးတိုးချဲ့နိုင်ရေးနဲ့မဲခေါင်အမေရိကန်မိဖက်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်သစ်နဲ့ပတ်သက်ပြီးလက်ထောက်နိုင်ငံဂျာယီဝန်ကြီးစတီလ်ဝဲလ်ကမိမောင်းထုတ်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုက MRC ခေါ်မဲခေါင်မြစ်ကော်မရှင်နဲ့နိုင်ငံတွေဖြတ်သန်းစည်းစိမ်တဲ့မြစ်ကြောင်းဆိုင်ရာစီမံအုပ်ချုပ်မှုပွင့်လင်းမြင်သာမှုရှိစေရေးအတွက်သာမကဒေတာတခွင်အတွက်2009ခုနှစ်ကစပြီးဒေါ်လာတန်ပေါင်း3900ပံ့ပိုးခဲ့ပြီးဖြစ်လို့မဲခေါင်ဒေတာကိုကူညီမဲ့အမေရိကန်ရဲ့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုသက်သေပြနိုင်တဲ့အကြောင်းထပ်ဆင့်ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံကမဲခေါင်မြစ်စီးဆင်းမှုကိုတနိုင်ငံတည်းမောင်းပိုင်စီးဖို့ကြံရွယ်နေတာကိုလည်းအမေရိကန်ကစိုးရိမ်တဲ့အကြောင်းလက်ထောက်ဝန်ကြီးစတီလ်ဝဲကပြောပါတယ် MRC မဲခေါင်မြစ်ကော်မရှင်ကတဆင့်တစ်နှစ်ပတ်လုံးရေစီးဆင်းမှုပမာဏစီးရင်စရာတွေကိုတည်တည်ချာချာမှတ်တမ်းတင်ဖို့လိုအပ်တယ်လို့အကြံပြုပါတယ်ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Michael D. Somba ကလည်းမဲခေါင်ဒေသရဲ့အောင်မြင်မှုဟာပူးပေါင်းဆောင်ရွက်မှုတွေနဲ့ခိုင်မာတဲ့ဌာနအဖွဲ့အစည်းတွေပေါ်မှာပဲမူတည်တာမဟုတ်ဘဲရေစီးဆင်းမှုပမာဏစီးရင်စရာတွေပွင့်လင်းမြင်သာမှုရှိတဲ့အပေါ်မှာလည်းမူတည်ပါတယ်လို့ညီလာခံအပိတ်မင်ကောမှာထောက်ပြသွားပါတယ်။ဒါကြောင့်မလို့အမေရိကန်ပြည်ထောင်စုကမဲခေါင်မြစ်ရေစီးဆင်းမှုပမာဏမှတ်တမ်းတင်ဖို့ဥဆောင်အဖွဲ့ကိုထူထောင်လိုက်ပါတယ်။နိုင်ငံ60ကျော်ရဲ့အစိုးရတွေနဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဒီအဖွဲ့အတွက်စီးရင်စရာတွေမျှဝေဖလှယ်ကြရင်သိပ်ပံကိုလက်တွေ့အခြေခံပြီးဆုံးဖြတ်ချက်ချနိုင်ကြဖို့ဖြစ်ပါတယ်။ဝန်ကြီးဖွံ့ဖြိုးမနှစ်ကကြေညာလိုက်တဲ့ themekongwater.org ဆိုတဲ့ website မှာမိုးလေဝသခန့်မှန်းတာအစလူမှုအတွင်းသိပ်ပံအသိပညာပေးတဲ့အစုံရှာဖွေလေ့လာနိုင်တဲ့စာမျက်နှာ40ကျော်ထည့်သွင်းထားပါတယ်။ဒီ website ကိုဒီထက်ပိုအသုံးတည့်အောင်လေ့လာစရာတွေတိုးပြီးထည့်သွင်းမဲ့အစီအစဉ်လာမဲ့သတင်းပတ်တွေအတွင်းစတင်တော့မယ်လို့လည်းဆိုပါတယ်။မဲခေါင်ဒေသနိုင်ငံတွေအနေနဲ့ဒီအရင်အမြင့်တွေကိုအခြေခံမျှဝေကြပြီးတာယာဝပြောတဲ့ရေရှည်တည်တတ်မဲ့ကျန်းမာတန်ဆွမ်းတဲ့အနာဂတ်ကိုတည်ဆောက်နိုင်ကြဖို့အတွက်ကမ္ဘာတဝန်းကမဟာမိတ်တွေမိတ်ဆွေတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတန်တိတ်ထန်ချမှတ်ထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်VOA မြန်မာပိုင်းပုတ်တပုနေ့နေနဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုသတင်းအချင်းချုပ်ကိုပြောပြမှာပါ။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုမရှိစေရေးအကာအကွယ်ပေးဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဂျာကာလာအစီအမံအမိန့်နဲ့အညီမြန်မာအစိုးရဘက်ကဒုတိယမြောက်အစီရင်ခံစာကိုတနင်္လာနေ့ကတင်သွင်းလိုက်ပေမဲ့ဒီအစီရင်ခံစာတင်သွင်းမှုကိုတော့တရားဝင်အတိပေးထုတ်ပြန်ထားတာမရှိသေးပါဘူး။ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနေပြန်ရေးဖြစ်လာဖို့မြန်မာအစိုးရကိုနိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်ဖိအားပေးဖို့လိုအပ်နေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲမှာဒီမိုကရက်ဂျိုးဘိုင်ဒန်အနိုင်ရကြောင်းပြည်နယ်အုပ်ချုပ်ရေးမှူးတွန်ဝူဖ်ကအင်္ဂါနေ့ကအတည်ပြုကြေညာခဲ့တဲ့အတွက်ပြည်내ကိုစားပြုမဲရီအတွက်20ကိုသမ္မတဒေါ်နယ်ထရမ့်ကဆုံးရှုံးလိုက်တာလည်းဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းလူပေါင်း59သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။မြန
မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 အတည်ပြုလူနာ1932ဦးထပ်တိုးလာတာကြောင့်အခုဆိုရင်အတည်ပြုလူနာစုစုပေါင်း 82,236 ဦးထိရှိနေပါတယ်။ VOA မြန်မာပိုင်းဗုဒ္ဓဘူးနေ့နေနဲ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကိုဗစ် -19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ကြပါစေရှင်။ကျွန်မအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.